Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ View in မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ9ရက်တနင်္လာနေ့ညပိုင်း9:00နာရီ10:00အထိအစီအစဉ်တွေကို line တိုမီတာ1925 30နဲ့ View ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောက်ပါဒီကနေ့ညအစီအစဉ်မှုအဖြစ်တင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းကတော့နိုင်ငံတကာကသတ်မှတ်ထားတဲ့တန့်စင်ယူရေနီယံပမာဏတဲ့ကျော်လွန်ပြီးအီရန်ကပိုင်ဆိုင်ထားပြီလို့ပြောပါတယ်ဂရုရုပ်ောက်ပွဲမှာအတိုက်ခံဘက်ကအပြတ်အသတ်အနိုင်ရသွားပါတယ်တောင်ကိုရီးယားနိုင်ငံသားတူမြောက်ကိုရီးယားဘက်ကိုထွက်ပြေးခိုလုံသွားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျ
ကောင်းပါပါရှင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကပြင်ဆင်လုပ်တဲ့အချက်တွေကိုဒီတစ်ပတ်အတွင်းအစီအကံစာအဖြစ်ပြည်ထောင်စုလွှတ်တော်ကိုတင်ပြနိုင်ခြင်းရှိတယ်ဆိုတဲ့သတင်းမှာကတော့
ကျန်သူတင်ပြချက်တွေကတော့အားလုံးစူးစီးပြီးသွားပြီစူးစီးပြီးသွားတဲ့အခါကျတော့ကျွန်တော်တို့ကဒီဇူလိုင်လ18ရက်နေ့မတိုင်ရင်လွှတ်တော်ကိုကျွန်တော်ဝန်ကုန်ဒီနေနဲ့အစီအစဉ်ကကျင်းပရတော့မှာပေါ့
ပူပေါင်းကော်မတီရဲ့အတွင်ရင်မှုဒေါက်တာမြတ်ညာနာဆိုပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားကြမှာပါဒါအပြင်မုတ်တုံမိုးကြောင့်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွင်မြေပြိုပြီးတော့လူသေဆုံးမှုရှိနေတဲ့တွင် UNESCO ရဲ့ကမ္ဘာအမွေအနေနဲ့ဆင်းဝင်သွားတဲ့ပုဂံရှေးဟောင်းယဉ်ကျေးမှုနဲ့မြန်မာရင်ဆိုင်ရနိုင်ခြင်းရှိတဲ့စင်ကာပူချက်တွေနဲ့တရုတ်ရဲ့ထိန်းချုပ်မှုတွေကြောင့်ဟောင်ကောင်ရဲ့စီးပွားရေးအနေအထားပေါ်တည်ရောက်မှုရှိလာတဲ့တွင်ဆောင်မတွေကိုကြားဖို့ရှိပါတယ်တွင်ပတ်စင်ကဏ္ဍတွေဖြစ်တော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်တွင်လောအစီအစဉ်တွေကိုကြားမှာပါခုရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန်ရောက်တွင်တွေကိုကိုစောဝင်းလိုက်နဲ့မဆူမြတ်မွန်တို့ကပြောပြပေးပါအောင
်အီရန်အနေနဲ့ယူရေနီယံတန့်စင်ခွင့်ဘလောက်ပမာဏရှိတယ်ဆိုတော့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ပါကန့်သတ်ချက်တဲ့ကျော်လွန်တန့်စင်လာနိုင်ပြီလို့အီရန်နျူကလ িয়ার အေဂျင်စီကဒီကနေ့ပြောကြားလိုက်ပါတယ်အီရန်ရဲ့ယူရေနီယံတန့်စင်တဲ့ပမာဏဟာ 2.500 ခန့်နှုန်းရှိသွားပြီဖြစ်တာကြောင့်ဒါဟာနိုင်ငံတကာကသတ်မှတ်ထားတဲ့ 3.600 ခန့်နှုန်းသာတန့်စင်ခွင့်ရှိတယ်ဆိုတော့လက်ရှိကန့်သတ်ချက်ကိုကျော်လွန်သွားပြီဖြစ်ပါတယ်။နိုင်ငံတကာအီရန်နျူကလ িয়ার သဘောတူညီချက်မှာပါဝင်တဲ့နိုင်ငံတွေအနေနဲ့ယိုယွင်းနေတဲ့အီရန်စီးပွားရေးပြန်နလန်ထူလောက်အောင်လှုပ်ဆောင်ရေးနျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်ကအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေဖြေလျှော့အောင်လုပ်ပေးခြင်းမရှိရင်နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ကြိုးစားတဲ့အနေနဲ့ယူရေနီယံတန့်စင်တဲ့ပမာဏကို200ခန့်နှုန်းအထိနောက်တစ်ဆင့်တိုလွတ်ဆောင်သွားမယ်လို့အီရန်ကပြောပါတယ်။ယူရေနီယံတန့်စင်မှု900ခန့်နှုန်းရှိရင်နျူကလ িয়ার စွမ်းအင်3လျှက်စစ်တပ်အပိမှုကိုထုတ်လွှင့်နိုင်မှာဖြစ်ပါတယ်။ဒါပေမဲ့နျူကလ িয়ার လက်နက်ထုတ်လွှင့်နိုင်တဲ့900ခန့်နှုန်းအထိရောက်ဖို့တော့အဝေးကြီးလို့နေပါသေးတယ်။ကုလသမဂ္ဂအနုမြူစွမ်းအင်ဆိုင်ရာစောင့်ကြည့်အဖွဲ့ကလည်းအီရန်ဟာနိုင်ငံတကာသတ်မှတ်ထားတဲ့ယူရေနီယံတန့်စင်ပိုင်ခွင့်ပမာဏကိုကျော်လွန်သွားပြီဖြစ်ကြောင်းအတည်ပြုပြောဆိုပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်မှာပါဝင်တဲ့ EU ဥရောပသမဂ္ဂကလည်းအီရန်ရဲ့လုံဆောင်မှုတွေပေါ်အထူးစိုးရိမ်ကြောင်းပြောကြားလိုက်ပါတယ်
။ Greek နိုင်ငံပါလီမန်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Democracy ခေါင်းဆောင် Kyriakos Mitsotakis ဟာဝန်ကြီးချုပ်အဖြစ်ဒီကနေ့ကျန်းသစ္စာချိန်ဆခဲ့ပါတယ်။ကျန်းချိန်ပွဲပြီးမှယာရုကနေဆင်ပေးမဲ့ဝန်ကြီးချုပ်ဟောင်း Alexis Tsipras ကိုဝန်ကြီးချုပ်ရုံးမှသူတွားရောက်ပြီးတွေ့ဆုံပါတယ်။တနင်္ဂနွေနေ့ကရွေးကောက်ပွဲမှာဒီလက်ဝဲဝါဒီဝန်ကြီးချုပ် Alexis Tsipras ကို Conservative ဝါဒီအတိုက်ခံခေါင်းဆောင် Mitsotakis ကအပြတ်အသတ်အနိုင်ရခဲ့တာပါ။အမေရိကန်ပြည်ထောင်စု Harvard တက္ကသိုလ်ဘွဲ့ရအသက်52နှစ်အရွယ် Mitsotakis ရဲ့ New Democracy Party ကအမတ်နေရာ300ရှိတဲ့ Greek Parliament မှာအမတ်နေရာ158ရောက်တဲ့အများစုအနိုင်ရခဲ့တာဖြစ်ပါတယ်။ Greek နိုင်ငံမှာအပြောင်းလဲလုပ်ဖို့အတွက်ပြည်သူတွေကခိုင်ခိုင်မာမာလုပ်ပိုင်ခွင့်ပေးလိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်သစ်ဖြစ်လာတဲ့ Mitsotakis ကပြောပါတယ်။ Greek နိုင်ငံမှာဒီနိုင်ငံသားယင်းနှိမ့်နှံမှုတွေကနေအလောက်ကင်ကောင်းတွေဖန်တီးပေးမယ်၊အခွန်လျှော့ချပေးမယ်၊စီးပွားရေးလုပ်ငန်းတွေအတွက်အတားအဆီးဖြစ်နေတာတွေကိုဖယ်ရှားပေးမယ်လို့ဝန်ကြီးချုပ်သစ်ကကတိပြုခဲ့ပါတယ်။သူ့ရဲ့ဖခင် Konstantinos Mitsotakis ဟာလည်းဝန်ကြီးချုပ်ဟောင်းဖြစ်တယ်လို့သူ့ရဲ့အကိုကလည်းနိုင်ငံသားဝန်ကြီးဟောင်းဖြစ်ပါတယ်။ EU ဥရောပပါလီမန်ရွေးကောက်ပွဲတွေမှာရောဒေသန္တရရွေးကောက်ပွဲတွေမှာပါဒီဝန်ကြီးချုပ်ဟောင်း Cyprus ရဲ့ Syriza Party ကအကြီးအကျယ်ရှုံးနိမ့်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဟောင်းက Greek နိုင်ငံမှာရွေးကောက်ပွဲတွေကို3လဆော်ပြီးကျင်းပပေးခဲ့တာပါ Greek နိုင်ငံဟာကြီးမားတဲ့ဗန္ဒာရေးအကျပ်အတည်းကြီးကြုံတွေ့ခဲ့ရတဲ့အတွက် EU နိုင်ငံတွေအပြင်ဥရောပဗဟိုဘဏ်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကဗန္ဒာရေးအရကြားကန်ပေးခဲ့ရပြီးတော့အခုမှအကျပ်တဲကနေပြန်လည်နယ်လန်ထူကစဖြစ်ပါတယ်
ကွန်ကိုတပုံကောင်းဆောင်ဘော့စကိုတကန်းသားအနေနဲ့သူ့ပေါ်တင်ထားတဲ့ဆီယာဇုံးနဲ့လူသားမျိုးနွယ်ဆန့်ကျင်တဲ့ပြစ်မှုဆက်ရှိမှုမှာအပြစ်ရှိကြောင်း ICC နိုင်ငံတကာရာဇဝတ်ခွန်ရုံးကဒီကနေ့စီရင်ချက်ချမှတ်လိုက်ပါတယ်။သူ့အနေနဲ့လူတက်ပြီးဆီယာဇုံးမှုကျူးလွန်ခဲ့ခြင်းမရှိကြောင်းဂျာတာပရီနေကတဟိတ်မျိုးမှာပြုလုပ်တဲ့ဂျာနာဆစ်ဆဲမှုအတွင်ဘော့စကို Takandaga, Trasu Gabare, Tugo, Totin Yetama Apie, Jinjun, Piosu Jara, Manganjang, Dabime, Tuha Arilu Luzamium Hojang, and Sisiga, Dia to Gidi Shit, Trasu Mutin, Takandaga, Tetin Piosagabare, Tuha Setata Uda Pipi, Yazuka Mhojane, Tunine, Yata Rigo, Tapia Chimichidulo, Trugo, Mira Kawa Bigajang Le Piovare, Taha, and Sisibeka Shiniriga, Tugo, Dinza, Pioso Nijara in a Loma Sanjinira Pipare, Tuha Kongo Mioche Tamagago, Usangere, Tamutu Pipi, Natown Nakunin and Natown Tongune Deja, Kongonanga and Shiba, Ituri de Taga, De Taga Nigo, Tapia Marinjinga to Chichang, and Sisi Shiniriga Piovare.
အသက်ဆင်းတဲ့နေ့အရသာရှိသေးတဲ့မင်းကလေးငယ်တွေဟာတပုံကောင်းဆောင်တွေရဲ့ဇနီးမယားအဖြစ်အာရမခန်းစီခြင်းခံခဲ့ရတယ်လို့ခံခဲ့ရသူတွေရဲ့ရှင်းနေတွေကတရားရုံးမှာရှောက်ထားခဲ့ကြပါတယ်။လီဗျားနိုင်ငံမှာလူငယ်တဲ့9ရက်ကဘုံကျဲခံခဲ့ရတဲ့ဒုက္ခတွေထိမ့်သိမ်းစခန်းထဲမှာထိမ့်သိမ်းခံထားရသူတွေကအဲ့ဒီနေရာကနေပြီးတော့ဘေးကင်းရအောင်သူတို့ကိုပြောင်းရွှေ့ပေးဖို့အတွက်တောင်းဆိ အစားအစာတွေကိုလည်းသူတို့မတိုးထီကြောင်လေပြားနိုင်ငံတွေကနေထွက်သွားဖို့ပဲလိုကြောင်ပြောကြပါတယ်ထိမ့်သိမ့်ခံထားရသူတွေဟာတနင်္ဂနွေနေ့မှာ၃ရက်မြောက်နေ့အဖြစ်နဲ့အစာငတ်ခံဆန္ဒပြခဲ့ကြောင်း VOA နဲ့ဒီတယ်လီဖုန်းလူမှုကွန်ရက်တွေနဲ့အဆက်အသွယ်လုပ်ခဲ့တဲ့ဆန္ဒပြမှုမှာပါဝင်သူတယောက်ကပြောပါတယ်သူတို့ရဲ့ဘဝဟာတင်းကျိုင်းမြေကိုရောက်နေတယ်လို့ဖြစ်နေကြောင်းသူတို့ရဲ့ဘေးမှာရှိနေတဲ့အုတ်ဂူကနေကယ်ထုတ်ပေးကြပါသူတို့ကိုပြစ်မှတ်ထားတိုက်ခိုက်နေကြပါတယ်လို့ရေးထားတဲ့ဆိုင်းပုတ်တွေကိုင်ဆောင်ထားတဲ့ဓာတ်ပုံတွေကိုလည်းဆန္ဒပြသူတွေကပေးပို့ခဲ့ပါတယ်တခြားဆန္ဒပြတဲ့တည်င်းတဲ့ဓာတ်ပုံတွေကိုတော့တခြားထိမ့်သိမ်းခံထားရသူတွေကတယ်လီဖုန်းတွေနဲ့အပြင်ကိုခိုးထုတ်ပြီးတော့ပေးပို့ခဲ့ပါတယ်အဲ့ဒီနေရာမှာဒီစစ်ပြေးဒုက္ခတွေကိုထားတယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကပြောနေတဲ့ကြားကပဲပြီးခဲ့တဲ့အင်္ဂါနေ့တုန်းကဘုံကျဲတိုက်ခိုက်ခံခဲ့ရတာပါလေပြားနိုင်ငံထရီပိုလီမြို့တော်အနီးနိုင်ငံတကာအသိအမှတ်ပြုအစိုးရတပ်ဖွဲ့တွေနဲ့အတိုက်ခံတပ်ဖွဲ့တွေလှမ်းနေချီတိုက်ပွဲတွေဖြစ်နေတာမှာအဲ့ဒီရွှေပြောင်းအခြေချထားသူတွေထိန်းသိမ်းထားတဲ့နေရာကိုအရင်တုန်းကလည်းပြစ်မှတ်ထားတိုက်ခိုက်ခံရဘူးတယ်လို့ပြောကြပါတယ် Amnesty International နိုင်ငံတကာလူငင်းချမ်းသာကွန်အဖွဲ့ကတော့အဲ့ဒီထိန်းသိမ်းရေးစခန်းအနီးမှာဒီလက်နက်သုံးလုံးယုံရှိတယ်လို့ပြောပါတယ်ဒါပေမဲ့လေပြားအနာမန်တွေကတော့စီးရီးရပြစ်မှတ်ထားတိုက်ခိုက်စရာနေရာအိတ်ဒေသမှာမရှိဘူးလို့ပြောပါတယ်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5ကီလိုမီတာ25ကီလိုဟတ်စ်11965 5ကီလိုမီတာ32ကီလိုဟတ်စ်6309 5ကီလိုမီတာ51ကီလိုဟတ်စ်5885တို့ဖြင့်စနေတနင်္ဂနွေမှာ5နာရီကြာ190ကီလိုဟတ်စ်5905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကဒီနေ့လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကိုရီးယားနိုင်ငံပူးပေါင်းရေးလုပ်ငန်းတွေကိုမြောက်ကိုရီးယားမှာရာတပ်ပန်နေပြီးလှုပ်ဆောင်သွားဖို့အတွက်တောင်ကိုရီးယားနိုင်ငံသားတဦးမြောက်ကိုရီးယားဘက်ကိုရွှေ့ပြောင်းလာကြောင်းမြောက်ကိုရီးယားအစိုးရပိုင်သတင်းမီဒီယာမှာဖော်ပြပါတယ်။အခုထွက်ပြေးလာသူချိုးအင်ဂုတ်ဆိုသူဟာတောင်ကိုရီးယားသမ္မတပတ်ချုံဟီနဲ့နိုင်ငံအရေးသဘောထားကွဲပြားမှုဖြစ်ပေါ်ပြီးတဲ့နောက်1984ခုနှစ်ကကွန်မြူနစ်မြောက်ကိုရီးယားကိုထွက်ပြေးသွားခဲ့တဲ့တောင်ကိုရီးယားတန်တမန်တဦးရဲ့သားဖြစ်တယ်လို့ဆိုပါတယ်ချိုးဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးရဲ့ညွှန်ကြားချက်နဲ့အညီနိုင်ငံပေါင်းစည်းရေးကိစ္စတွေကိုလှုပ်ဆောင်သွားမယ်လို့အစိုးရပိုင်းသတင်းဌာန website မှာဖော်ပြထားပါတယ်သူမြောက်ကိုရီးယားလေဆိပ်ကိုရောက်လာတဲ့ပုံကိုလည်းအဲ့ဒီ website မှာဖော်ပြထားပါတယ်သူဟာအသက်80ရှိပြီဖြစ်ကြောင်းနဲ့သူမကွယ်လွန်ခင်သူ့မိဘတွေရဲ့ဆန္ဒဖြစ်တဲ့မြောက်ကိုရီးယားကိုပြောင်းရွှေ့နေထိုင်ပြီးနိုင်ငံပေါင်းစည်းရေးကိစ္စတွေကိုလှုပ်ဆောင်ဖို့ရောက်လာခြင်းဖြစ်ကြောင်းသူရေးထားတဲ့စာကိုလည်းမြောက်ကိုရီးယားသတင်းဌာနကဖော်ပြပါတယ်ချိုအင်ဂုဟာတောင်ကိုရီးယားအစိုးရရဲ့ခွင့်ပြုချက်မရဘဲမြောက်ကိုရီးယားကိုထွက်သွားခြင်းဖြစ်ကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါတယ်မြောက်ကိုရီးယားကိုဘာကြောင့်သွားရလဲဆိုတဲ့အသေးစိတ်အချက်အလက်တွေသိနိုင်ဖို့စ조사နေကြောင်းပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ
်ဖိလစ်ပိုင်နိုင်ငံမှာမူရည်ဆင်းမှုကျူးလွန်တယ်လို့မတင်ကားသူအများအများကိုဥပဒေမဲ့တပ်ဖြတ်နေတာဟာလူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့အတွက်ကုလသမဂ္ဂကစုံစမ်းတင်တယ်လို့ Amnesty International လူ့ခွင့်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်သမရရော်ဒရီဂိုဒူတာတေရဲ့မူရည်ဆေးဝါးတိုက်ဖြတ်ရေးစီမံကိန်းအရမတင်ကားသူထောင်ထဲချီကိုတမင်တသက်ဥပဒေမဲ့တပ်ဖြတ်မှုတွေဟာစနစ်တကျအစီအစဉ်ချပြီးအသေးချလုပ်နေတဲ့လုပ်ရက်တွေဖြစ်ပြီးအာဏာပိုင်တွေကိုယ်တိုင်ကဒီတပ်ဖြတ်မှုတွေကိုအားပေးဆောင်ရွက်နေတာဖြစ်တယ်လို့ MNC အဖွဲ့ကဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။သမရဒူတာတေလက်ထက်မှာမူရည်ဆေးသုံးသူဒါမှမဟုတ်ရောင်းချသူလို့မတင်ကားသူတွေအသက်ခံနေရတာရောမသွားတဲ့အပြင်ပြီးခဲ့တဲ့နှစ်နှစ်အတွင်းဒီကိစ္စဟာလူလူကြားထဲမှာဖြစ်နေကြကိစ္စလို့အသားချနေပြီးတရားလက်လွတ်တပ်ဖြတ်မှုတွေကိုရဲကိုယ်တော်အကြောင်းမကြားကြတော့ဘူးလို့ MNC ရဲ့အစီရင်ခံစာထဲမှာထောက်ပြထားပါတယ်။သမရဒူတာတေ2016ခုနှစ်မှာအာဏာရလာခဲ့ပြီးကတည်းက ဖိလစ်ပိုင်နိုင်ငံမှာမှုရဲ့စေဝါတုံးဆွဲမှုအမြင့်ပြတ်ကင်းရှင်းရမယ်လို့ကတိပြုပြီးရဲတွေကိုဘယ်တော့မှမနဲ့မတူတဲ့လုပ်ပိုင်ခွင့်တွေပေးထားတယ်လို့မတင်ကားသူတွေအပေါ်တက်ဖြတ်မှုတွေအပေါ်အရေးမယူသလောက်ပဲလို့ Amnesty ရဲ့အစီရင်ခံစာထဲမှာဖော်ပြပါတယ်။အသက်ခံရသူတွေရဲ့မိသားစုဝင်တွေကို Amnesty ကမေးမြန်းပြုစုတဲ့အစီရင်ခံစာထဲမှာတက်ဖြတ်ခံရသူအများစုဟာဆင်းရဲတဲ့လူမှုအတိုင်းအဝိုင်းတွေကဖြစ်ကြတယ်လို့ပြောပါတယ်။ဥပဒေမဲ့တက်ဖြတ်မှုတွေရဲတွေရဲ့အာဏာသုံးအနိုင်ကျင့်မှုတွေဟာပုံမှန်ဖြစ်နေကြလို့လူအတိုင်းဝိုင်းထဲမှာဖြစ်လာတာကြောင့်ဒါတွေကိုကုလသမဂ္ဂလူ့ခွင့်ကောင်စီကစုံစမ်းပေးဖို့အတွက် they just skill လို့နာမည်ပေးထားတဲ့ MNC ရဲ့အစီရင်ခံစာထဲမှာတောင်းဆိုထားပါတယ်
။ရာဇဝမှုကျွလွန်သူအဖြစ်မတင်ကားသူတွေကိုတရုတ်ပြည်မှကြီးကိုလွှဲပြောင်းပေးမယ်အငင်းပွားစရာဥပဒေကြောင့်ကိုကန့်ကွက်ဆန္ဒပြသူတောင်းတဲ့ချီပြီးတင်းငွေတွေကဟောင်ကောင်ရဲ့လမ်းမတွေမှာဆက်လက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့ဒီနေ့ပတ်အတွင်းကလည်းဟောင်ကောင်ဥပဒေပြုအဆောက်အုံကိုဝင်ရောက်စီးနှင်ဖြည့်ဆည်းခဲ့ကြပါသေးတယ်။မနေ့တင်းငွေတွေကတော့ဆန္ဒပြသူတွေကဟောင်ကောင်နဲ့တရုတ်ပြည်မှကြီးကိုဆက်သွယ်တဲ့ West Kowloon လုံအမြန်ရထားဘူရာရုံမှာဆူဝေးခဲ့ကြတာပါ။တရုတ်ပြည်မှကြီးမှတင်းမီဒီယာပြန်ပွားမှုအားနေတာကြောင့်အငင်းပွားစရာဥပဒေကြောင့်လည်းဟောင်ကောင်မှာဖြစ်နေတဲ့အခြေအနေတွေကိုပြည်မှကြီးကလာတဲ့ဧည့်သည်တွေကိုတိုက်ရိုက်ပြောပြလို့တဲ့အတွက်အခုလိုရထားဘူရာရုံမှာဆူဝေးဆန္ဒပြခဲ့တာလို့ဆန္ဒပြသူတွေကပြောပါတယ်။
အိန္ဒိယနိုင်ငံမြောက်ပိုင်းမှာဒီနေ့ဘတ်စ်ကားမောက်ခဲလို့နေဆုံး29ယောက်သေဆုံးသွားပါတယ်။အသက်ရှင်ကျန်နိုင်သူတွေကိုလည်းကယ်ဆယ်ဝန်ထမ်းတွေလိုက်လံရှာဖွေနေပါတယ်။ Uttar Pradesh ပြည်နယ်အဂရာမြို့ကနေယမုန်နာအနီးမှာရှိတဲ့ဒီယမုန်နာအဝေးပြေးလမ်းမကြီးပေါ်ကနေပြီးတော့လမ်းပေးကြောက်ထဲအဲ့ဒီဘတ်စ်ကားထိုးကျသွားတဲ့အချိန်မှာဘတ်စ်ကားပေါ်ပါလာသူခီးတွေအိမ်မောကျနေတယ်လို့အစိုးရအရာရှိတွေကပြောပါတယ်။အဲ့ဒီဘတ်စ်ကားဟာလုကနောင်းမြို့ကနေမြို့တော်ဒေလီကိုသွားနေစဉ်မှာမောက်ခဲတာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America,
VOA. ဒီကနေ့မြပထိတ်တန်းရောက်တဲ့တင်တွေကိုကိုစောဝင်းလိုက်နဲ့မဆူမြမလို့ကပြောပြသွားတာပါရှင်။ခုတော့တင်ဆောင်မတွေကိုစတိုက်တင်ဆက်သွားပါရမယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူပေါင်းကော်မတီပါအစုအဖွဲ့အသီးသီးကတင်ပြထားတဲ့ပြင်ဆင်လို့တဲ့အချက်တွေကိုဒီတစ်ပတ်အတွင်းမှာအရှင်ကားစာအဖြစ်ပြုစုပြီးတော့ဒီလ18ရက်နေ့မတိုင်မီပြည်အောင်စုလွှတ်တော်ကိုတင်သွင်းနိုင်ဖို့ရှိကြောင်းကော်မတီတာဝန်ရှိသူကပြောပါတယ်။လောဆယ်ရရှိထားတဲ့စူးစီးချက်တွေဟာကော်မတီအဖွဲ့ဝင်အားလုံးကတက်ညီလက်ညီဆောင်ရွက်ထားတဲ့အတွက်ရလကောင်းလို့ရနိုင်မယ်လို့လည်းမျှော်လင့်ထားတာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောတင်ပြထားပါတယ်
။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီစီဝေးကိုဒီကနေ့နေပြည်တော်ပြည်ထောင်စုလွှတ်တော်ဒီဆောင်မှာကျင်းပခဲ့ရမှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်စူးစီးရရှိထားတဲ့အချက်တွေကိုပြည်ထောင်စုလွှတ်တော်မှာအစီရင်ခံစာတင်သွင်းနိုင်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်။လက်ရှိဆောင်ရွက်နေတဲ့အခြေအနေကိုပူပေါင်းကော်မတီရဲ့အတွင်းရေးမှူးဒေါက်တာမြတ်ညာနာဆိုးကအခုလိုပြောပါတယ်
။ကျန်သူတင်ပြချက်တွေကတော့အားလုံးစူးစီးပြီးသွားပြီ။စူးစီးပြီးသွားတဲ့အခါကျတော့ကျွန်တော်တို့ကဒီဇူလိုင်လ18ရက်နေ့မတိုင်ခင်လွှတ်တော်ကိုကျွန်တော်ပူပေါင်းကော်မတီအနေနဲ့အစီအစဉ်ကတင်သွင်းရတော့မှာပေါ့။အဲ့တော့အခုဒီတပတ်မှာတော့အစီအစဉ်စာပြုစုနေတာဖြစ်ပါတယ်။လွှတ်တော်ကိုတင်သွင်းဖို့အစီအစဉ်စာမှာအဲအားရပါဝင်တဲ့နေပေါ့နော်ဘလို့ချက်လက်တွေပါဝင်တဲ့နေဒါအစီအစဉ်စာတစ်ခုရဲ့ format နဲ့ညီညွတ်အောင်ပေါ့ကျွန်တော်တို့ဒါပြုစုနေတာဖြစ်ပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပြင်ဆင်တဲ့အချက်ဖြည့်ဆွက်တဲ့အချက်ပယ်ဖျက်တဲ့အချက်နဲ့မူလအတိုင်းထားတဲ့အချက်တွေဆိုပြီးတင်ပြချက်၄မျိုးကိုစုစည်းရရှိထားတာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှပါဝင်တဲ့အစုအဖွဲ့အသီးသီးကညီညီညွတ်ညွတ်နဲ့ဆောင်ရွက်ခဲ့တာကြောင့်အစီရင်ခံစာတင်ပြတဲ့အခါရလက်ကောင်းတွေရနိုင်တယ်လို့မျှော်လင့်ကြောင်းလဲဒေါက်တာမြတ်ညာနာဆိုးကဆက်ပြောပါတယ
်ကျွန်တော် NLD ပါတီနောက်ကPNP ပါတီတမရတာကိုယ်စားများစုဖွဲ့ကကိုယ်စားရေးနောက်ပြီးတဲ့အခါကျတော့ကျွန်တော်တိုင်းသားပါတီ PPR ကိုယ်စားအားလုံးတက်ညီလက်ညီနဲ့ဆောင်ရွက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီရလကောင်းနေရမှာပါအားလုံးလည်းအတိုက်အားတိုက်ပေါ့ဝိုင်းဝန်းပြီးတော့ဆောင်ရွက်တဲ့အတွက်ကြောင့်မလို့တူကောင်းတယောက်ကောင်းတစ်ဖွဲ့ကောင်းကြောင့်မလို့ရတဲ့ရလမျိုးမဟုတ်ပါဘူ
းပူပေါင်းကော်မတီမှာနိုင်ငံရေးပါတီ14ပါတီတမရော်သားကိုယ်စားလှယ်တတိပုဂ္ဂလကိုယ်စားလှယ်စုစုပေါင်း45ဦးပါဝင်ပြီးဒီနှစ်ဖေဖော်ဝါရီလမှာပြည်တော်စုလွှတ်တော်ကအတည်ပြုဖွဲ့စည်းခဲ့တာဖြစ်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆောင်ရွက်တာဟာမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ရွေးကောက်ပွဲဝင်စဉ်ကပေးထားတဲ့ကတိကိုဖြည့်ဆည်းတာဖြစ်တယ်လို့ပြည်သူလူထုရဲ့စံနာကိုအကောင့်အထည်ဖော်တာဖြစ်ကြောင်းလဲဒေါက်တာမြတ်ညာနာဆိုးကပြောပါတယ်။လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးအပေါ်မှာမန္တလေးမြို့ကနိုင်ငံရေးလေးလာသူဦးကျကျော်ဦးကသူ့အမြင်ကိုအခုလိုပြောပါတယ
်။တော်တော်လေးနောက်ကျတယ်ဗျ။ဘာလို့လဲဆိုတော့အစိုးရတပ်တန်းနှစ်နှစ်အတွင်းနှစ်နှစ်ကျော်လောက်မှဒီလောက်ကစားမှာအခုတနေ့ခွဲလောက်ပဲကျန်တော့တဲ့အချိန်မှာတတော်အချိန်နည်းနေပြီလေ။နောက်ပြည်သူတွေရဲ့ဂျိုးကြီးအားကိုမှတော်တော်နည်းသွားတယ်။သူတို့မလုံနိုင်တဲ့လုပ်တွေကြောင့်မလို့ပေါ့။ပ ဖွဲ့စည်းပုံပြင်တာကတော့လုံးဝအထောက်ကောင်လာတယ်။မြင်မြင်ပြင်မှုမြင်မြင်အောင်မြင်သွားဖို့ပဲအဓိကကြမယ်ထင်ပါတယ်
။ဖွဲ့စည်းပုံပြင်ဆင်ရမှာငင်းချင်းလုပ်ငန်းစဉ်တွေမှာနိုင်ငံတော်တမရရဲ့အာဏာအပြည့်အဝတယောက်စီတာမျိုးကိုအဓိကလိုလားကြောင်းပြောပါတယ်။ရန်ကုန်မြို့ကနိုင်ငံရေးလှိလာသူဖိုးတော်ရာကတော့အဓိကပြင်ဆင်လိုတဲ့အချက်ကိုအခုလိုပြောဆိုထားပါတယ
်ဖွဲ့စည်းပုံအခြေခံကိုပြင်ဆင်နေတဲ့အခါမျိုးဆိုင်ဥမာအထူးသဖြင့်တော့အခန်း7ကပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရင်ပေါ့ဟိုလူများတကျ436ကကြီးပေါ့ဗျာသမန်ကိုပြင်လို့ရင်ပြောင်းစုလွတ်တော်ကိုယ်စားလှယ်အားလုံးကြီး85ရာခိုင်နှုန်းကျော်ကပြင်ဆင်ရတဲ့ဘောတူလက်ခံပြီးတော့ပြည်သူ့ပြည်ဆန္ဒခိုင်ဝဲလို့ရမယ်ပေါ့ဗျာအဲ့ဒီနေရာမှာကျွန်တော်တို့ရွေးကောက်ခံကုသလေအားလုံးကြီးဥမာထားတဲ့65ကျားရဲ့နှုန်းလောက်ဆိုရင်ဇာကိုင်းနှုန်းတစ်ခုကိုအဲ့ဒီလိုရှော့ချပေးလိုက်တယ်ဆိုရင်ဒါကကျွန်တော်တို့ရွယ်သွားပြီပေါ့ဗျာကျွန်တော်တို့အဲ့လိုပြင်နေချင်တာပဲ
ဒီလိုရာခိုင်နှုန်းသတ်မှတ်ရမှာပြည်တော်စုလွတ်တော်ကုသလေအားလုံးဆိုတာတဲ့ရွေးကောက်ခံကုသလေတွေကိုသာပါဝင်စီလိုကြောင်းပြောသွားတာဖြစ်ပါတယ်နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိဖွဲ့စည်းပုံပြင်ဆင်နိုင်ဖို့ဆိုရင်အရက်ပဲနိုင်ငံရေးခေါင်းဆောင်တွေနဲ့စစ်ဘက်ခေါင်းဆောင်တွေအကြားမှာညှိနှိုင်းဆွေးနွေးသဘောတူညီချက်ရယူပြီးဆောင်ရွက်မှသာပုံမထီရောက်နိုင်ကြောင်းသုံးသပ်ထားပါတယ်။ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးပူးပေါင်းကော်မတီကအစည်းအခမ်းစာတင်သွင်းမဲ့ပြည်ထောင်စုလွတ်တော်ပုံမှန်အစည်းအဝေးကိုတော့ဒီလ15ရက်နေ့မှာပြန်လည်စတင်ဖို့ကြေညာထားပါတယ်
။ကုမိုစောတင်ပြတော်တာပါ။ဒေါက်တာရှင်များရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမှုတ်တုံမှုတဲထန်စွာရွာသွန်းလေပြင်းမုန်တိုင်းတွေတိုက်ခတ်ပြီးတော့အမြေပြိုကျမှုရေလွှမ်းမှုမှုတွေဖြစ်နေလို့တိမ့်ချီရှိနေတဲ့ရွှေငြာဒုက္ခသည်စခန်းတွေထဲလူသေဆုံးတဲ့အထိကြုံတွေ့နေရပြီးနေစရာစားစရာနဲ့တောက်သုံးရည်အတော်လေးကိုအခက်အခဲဖြစ်နေကြတယ်လို့ရွှေငြာဒုက္ခသည်တွေကပြောပါတယ်။တက်ကြီးရွယ်အိုတွေနဲ့နာမကျဖြစ်သူတွေ၊ကလင်းငယ်တွေအပါအဝင်ဒုက္ခသည်တွေကိုရှာရီခလုံးရည်စခန်းတွေကိုအရေးပေါ်ရွှေ့ပြောင်းပေးနေပြီးဒုက္ခသည်စခန်းတာဝန်ရှိသူတွေ၊ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလနဲ့နိုင်ငံတကာကူညီပေးရေးအဖွဲ့အစည်းတွေဘက်ကတော့အရေးပေါ်ဆန္ဒရိက္ခာတွေမပြတ်တောက်ဖို့ကူညီကယ်ဆယ်ရေးနဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုအလင်းမြန်ကူညီဆောင်ရွက်ပေးနေပါတယ်။ရွှေငြာဒုက္ခသည်တွေကိုဆက်သွယ်မြင့်မြတ်ထားတဲ့မဆူမုံကစူးစီးတင်ပြထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်ကနေစလို့ရဲစတိုက်ဆိုသလိုမုတ်တုံမှုတီးထက်စွာရွာသွန်းမှုကြောင့်ရေလွှမ်းမှုပြီးမြေပြိုကျမှုတွေဖြစ်လို့ရွှေငြာဒုက္ခသည်တွေရာသီဥတုဆိုးရတဲ့ဒဏ်ကိုအလူးလဲခံနေကြရပါတယ်။ဒုက္ခသည်ကိုသိန်းခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းယာယီဒုက္ခသည်စခန်းတွေထဲမှာတော့ခိုးလုံရေးစင်တာ223ခုပျက်စီးသွားပြီးဒဏ်ရာရသူက17ဦးအထိရှိနေတယ်လို့ကုလသမဂ္ဂကလည်းအရေးပေါ်သတင်းထုတ်ပြန်ထားပါတယ်။ဒုက္ခသည်တွေကိုနေရာချပေးထားတဲ့မြေကမူတွေတောင်ကုန်းတွေပေါ်မှာယာယီတဲလေးတွေတိစောက်ပြီးနေရတဲ့ဒုက္ခသည်တွေရဲ့တဲတချို့မိုးစတိုက်တီးထန်စွာရွာသွန်းမှုနဲ့လေလင်းမုန်တိုင်းဒဏ်ကြောင့်ပြိုကျပျက်စီးခဲ့ရတယ်လို့အသက်50အရွယ်အမျိုးသမီးတဦးသေဆုံးခဲ့ရပြီးရင်းနှင်းသေဆုံးနိုင်ခြေတွေလည်းရှိတာကြောင့်အရေးပေါ်ပြောင်းရွှေ့နေရတဲ့ဒုက္ခသည်တွေအတွက်အတော်လေးကိုစိုးရိမ်စရာအခြေအနေဖြစ်နေတယ်လို့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းကြီးရိုဟင်ဂျာဒုက္ခသည်ဦးအစ္စလမ်ကပြောပြပါတယ်
။ဘာလို့လဲတဲမှာရှိနေတဲ့ဒုက္ခသည်စခန်းတိုင်းမှာပေါ့မေးပြမေးကြောင်းနောက်ရေလွှမ်းမှုမှုကြောင်းဒုက္ခကြီးရဲ့ဒိဋ္ဌိကတော့မင်းများပြသခံရတာကိုသိရတယ်။နောက်ရေလွှမ်းမှုမှုကြောင်းဒီကိမကအမီးတမီးကပေးဆုံးတာကိုကြားနေရပါတယ်ကျွန်တော်ရဲ့ဘာလုကလေးရဲ့အနောက်ကောင်ပဲနောက်ကုတူဘာလာရဲ့အနောက်ပဲအဲတောင်ကျူးကုတက်တဲ့နေရာမှာဒုက္ခရဲ့စခန်းလေးရှိတယ်ဒုက္ခရဲ့စခန်းတိုင်းကအခုမြေကျူးမှုနောက်ရေလဲမှုမှုပေါ်လေစုစုဝေဝဖြစ်တယ်ဒီလာရတရားနည်းအားဖြင့်ရေလျာတိမိုးအဆက်မပြတ်ရွာသွန်းမှုကြောင့်နေရတကာဖြစ်ရှိတဲ့အင်ဂျီယာဖြစ်ရှိတဲ့အခြေစိုးလုံလောက်ကိုလောက်ဆောင်နေရကိုသိရတယ်ဒါပေမဲ့လုံလောက်မှာတော့မရှိဘူးအရှင်းနေရာမှာတော့ဖြစ်စေရပိုင်းတွေမရှိတာကိုသိနေရပါတယ်
လက်တလုံးမှာတော့ဒုက္ခသည်တွေကိုအရေးပေါ်ရှင်းပြောင်းပေးနေပြီးမိုးရံလေးတန်းခံနိုင်အောင်ခိုင်ခန့်တဲ့အစာအုပ်တွေအမိုးကာတွေအရေးတကြီးလိုအပ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဇန်တော်လီဒုက္ခသည်စခန်းကြီးရိုဟင်ဂျာဒုက္ခသည်ဥမောင်ကျော်မြင့်ကလည်းလက်ရှိအခြေအနေပြောပြပါပါတယ
်ကျွန်တော်တို့ဇန်တော်လီဒုက္ခသည်စခန်းမှာမေးတူရာတို့အဲဒုက္ခသည်စခန်းသူကြားရာတို့အများကြီးပေါ့ဒုက္ခသည်တွေကတို့ဟန်ဂျာလီမျိုးတွေကအများကြီးဒုက္ခရောက်နေတယ်အကစားသိကြုံနေတယ်စာပန်ချက်ရဲ့ learning center တဲ့မှာကိုလိုနေတယ်အခုဒါသာဝင်နေရတဲ့အလွန်အကားကြီးနေပါရခင်ဗျာ
ဟုတ်ကဲ့အဲ့တော့ကမ်တာဝင်ရှိတဲ့သူတွေနောက်ဘင်္ဂလားဒေ့ရှ်တာဝင်ရှိတဲ့သူတွေဘက်ကရောဗာများဆောင်ရွက်ပေးနေရတယ်ရှိပါလေအရေးပေါ်ဆောင်ရွက်ပေးတာတွေပေါ့နော
်ဟုတ်ကဲ့ပါအခုအဓိကကျတော့ဟော NGO ဒီကမေပူစားပြီးတော့မှဒုက္ခသည်စခန်းကြီးသာတင်ကြောင်းမှာကိုလိုနေတဲ့ဒုက္ခသည်တွေကပြန်လဲနေတာချက်တာပေါ်သွားကြည့်ပြီးလွေးနေတယ်ခင်ဗျာသာဝင်နေရထားဟိုဆန်ဒီဘာတွေတိတ်တာရှိသေးတယ်ဒါဝင်မဲ့ဟောအားကမလွန်လို့ပါဘူးခင်ဗျာကျန်လာတဲ့ကြံနေဆိုပြီးတော့ဟောတော်တော်ဆိုးပါတယ်ဘာလို့ဆိုတော့ဟောဆေးဝါးမြို့ဘာမှ ှမရှိတော့ဘူးကွာ
ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကြားနိုမန်လန်လို့ခေါ်တဲ့နေဆက်မြင်းဇီရိုဆောင်မှာလည်းရေလွှမ်းမှုပြီးလေပြင်းမုန်တိုင်းဒဏ်ကိုခံနေရတဲ့အတွက်အဲ့ဒီနေဆက်မြင်းမှာနေထိုင်နေရတဲ့ဒုက္ခသည်9000လောက်ဟာလည်းလက်တလုံးနေစရာအခက်အခဲနဲ့စားနေရတာအခက်အခဲတွေအတော်လေးတွေ့နေကြရတယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကဥယီစလန်ကပြောပြပါတယ
်အသေးစိတ်မြန်မာနဲ့ဒီကတဲ့စင်ကဇီရိုလိုက်မှာရှိနေတဲ့ဒုက္ခကြီးတွေကရေလမမတိုင်ကြောင်သူကရဲအငဲနဲ့ပိုင်းလေးရလိုက်နေကြလားသူကရေမြက်ပြီးတော့ဒုက္ခရောက်နေရဘူးအဲဒါအဲ့ဒီဒုက္ခကြီးတွေကအစားတိုင်းမရရှိရရဲ့နောက်ရေစာရအစားတိုင်းမရရှိရရဲ့အတူတူချောင်းနေဆိုရင်ဇီရိုလိုက်ဒုက္ခကြီးစခန်းကိုနေရတာဖြစ်ပြီး ICIC ရနေအဲဆော့ဖ်ဝဲဘုတ်အရေးကြီးပါလေခင်ဗျာဒီစရိယာပိုင်းအားတော့အားနည်းနေလို့ကျွန်တော်ကပြရပါတယ်ကျွန်တော်ကအစီမပြေရတဲ့ဒီစကားမှာပဲကျွန်တော်ကအစားကဲဘွားနဲ့ကျွန်တော်ကနေရတယ်ဒါပေမဲ့ကျွန်တော်ကအမြဲတမ်းညောင်းမ်းနေတာကညောင်းနေနေတာတော့ကျွန်တော်နေရင်းလို့ကျွန်တော်ကကျန်လာရတဲ့ကျွန်တော်ကအများကြီးကျွန်တော်မြင်နေနေပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့အခုလိုအခက်အခဲတွေကြုံနေရချိန်မှာမိမိတို့ရဲ့မူရင်းနေရာကိုပဲပြန်လူကြတယ်လို့ပြောပါတယ်။နိုင်ငံတကာကတုံးနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်ပြုမထားတဲ့မြန်မာအစိုးရဘက်ကတော့ဒီလိုတိမ်းရှောင်သွားတဲ့ဒုက္ခသည်တွေကိုစီစစ်ပြီးမြန်မာနိုင်ငံဘက်ကပြန်လည်လက်ခံခေါ်ယူဖို့စီစဉ်နေတယ်လို့ပြောဆိုထားတာပါ။အခုလက်တလောအခြေအနေမှာတော့ဘင်္ဂလားဒေ့ရှ်ရဲ့ဒုက္ခသည်ဆိုင်ရာကော်မရှင်နာဘက်ကဒုက္ခသည်တွေအတွက်နေစဉ်ပေးပို့နေတဲ့စားနပ်ရိက္ခာစေဝါထောက်ပံ့မှုလူသားချင်းစာနာမှုဆိုင်ရာကူညီကယ်ဆယ်ရေးပစ္စည်းတွေပေးပို့နိုင်အောင်ဆက်သွယ်ထားတဲ့အဓိကလမ်းမကြီးတွေဆက်သွယ်မှုလမ်းကြောင်းပြတ်တောက်မှုမရှိအောင်စခန်းတာဝန်ရှိတဲ့သူတွေကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ပူးပေါင်းဆောင်ရွက်နေကြပါတယ်ရှင်
။မဆုံမွန်တင်ပြသွားတာပါ။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ပကံရှေးဟောင်းယဉ်ကျေးမှုနယ်ကိုကုလသမဂ္ဂပညာရေးသိပ်ပန်နဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာအမွေအနေဖြင့်ဇူလိုင်လ6ရက်နေ့မှာသတ်မှတ်ခဲ့ပြီးအဲ့ဒီနောက်မှာတွေ့ရမယ့်စိန်ခေါ်မှုတွေအတွက်လည်းကြိုတင်ပြင်ဆင်ထားဖို့လိုတယ်လို့ထီးသွားလုံငန်းမှာပါဝင်ပတ်သက်သူတွေကပြောပါတယ်။ကုစောထက်အပြည့်ဆုံးတင်ပြထားပါတယ်။
UNESCO ရဲ့ကမ္ဘာအမွေနှစ်စင်းဝင်သွားတဲ့ပကံကရပိုင်းပြည်မှာပြည်တွင်းပြပစိတ်ဝင်စားမှုများနေသလိုလာမယ့်ခီးသွွားရာသီမှာဧည့်သည်ပို့ပြီးဝင်လာမယ်လို့ခန့်မှန်းနေကြတာပါခီးသွွားရေအတွက်အခြေခံအစအဦးတွေလုပ်ဖို့လိုအပ်သလိုအဲရီကြောင့်ထိခိုက်မပျက်စီးအောင်လည်းအစိုးရကကနအုပ်စီမံကိန်းကြီးအမြန်ရေးဆွဲဖို့လိုကြောင်းမြန်မာနိုင်ငံရှီအောင်သုတေသနအသင်းအတွင်းရင်မူဦးသူရအောင်က VOA ကိုပြောပါတယ
်ရှင်းရစ်ကိုခီးသွွားရတယ်လို့လုံးကြီးနဲ့ဝင်လာခဲ့တယ်ဆိုရင်တော့ကျွန်တော်တို့အဖြစ်ချင်းသင်ထားမှုလို့အဲ့ဒါကကျွန်တော်လိုအပ်တဲ့ infrastructure တွေပါလေရှိတယ်။အဲဒါဒါရီလည်းလုပ်ကိုတော့ပါ။တစ်ဖက်မှာလည်းဒါရီလုပ်ပြီးဒီမှုမူရစ်ကိုထိခိုက်လာနေတဲ့အရာတွေရှိတယ်။အဲ့ဒါတွေအတွက်ကိုကြိုပြီးတော့ဒီအစိုးရကစလားနှလားအတွင်းကိုကြီးဟောင်းနော် implementation plan တွေ policy တွေလုပ်တင်ပြီးတော့
ရင်ကျေးမှုနယ်ထဲမှာရှိတဲ့ဟိုတယ်တွေရင်ကျေးမှုနယ်မြေနဲ့မတင့်တော်ရဲ့တိစောက်မှုတွေကပကံအတွက်စိန်ခေါ်မှုဖြစ်နေပြီးမြန်မာအစိုးရကဒါကို2028နောက်ဆုံးထားပြီးတဖြည်းဖြည်းကင်တွယ်သွားတင်တယ်လို့အကြံပြုထားပါတယ်ပကံမျိုးဟောင်းတွေကဟိုတယ်တစ်တွေတိုးချဲ့တာကစီကံရဆိုရင်ပကံကို UNESCO မှာစပြီးတင်သွင်းကလေးကရပ်ထားရမှာပါ UNESCO ရဲ့လမ်းညွှန်ချက်တွေကိုဒေသခံတွေသိအောင်ဖြန့်ပေးဖို့လိုပြီးလက်ရှိမှာမန္တလေးတိုင်းဒေသကြီးအစိုးရကလည်းပုံပြီးပူးပေါင်းပါဝင်တဲ့နယ်လို့အဲလမ်းညွန်ကိုနိုင်ထွန်းကပြောပါတယ
်2028မှာဒီမျိုးဟောင်းတွေမှာရှိတဲ့ဟိုတယ်တွေထွက်ပြပါမယ်လို့သူတို့ဂရုဝေပေးထားတယ်နောက်ရွာတွေနဲ့မျိုးတွေကိုဒေသခံတွေရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်အောင် home stay တွေပေးပါမယ်ဆိုပြီးတော့သူတို့ဂရိကူပေးထားတယ်ရှိတယ်။အဲ့ဒါတွေကိုအကောင့်ထဲပို့ဖို့လိုတယ်။ညမယ်ဒါတွေကကျွန်တော်တို့ထောင်းတာမဟုတ်ဘူး။သူဆိုကကိုယ်တိုင်ကသူနဲ့သူကိုသူတို့တင်ထားတာပေါ့နော်။ဆက်ပြီးအောင်မှန်မှန်ကန်ကန်လုပ်နိုင်မှဒီကောင်အမွေနဲ့ဟိုကျွန်တော်တို့ကရေရှည်ထိနိုင်မှာပေါ့
။ပကံမှာဟိုတယ်လုံးကြီး100ကျော်အခန်းပေါင်းက3000နီးပါးရှိပါရဲ့။ခရီးသွားနေနေတဲ့ကာလမှာဒေသခံဟိုတယ်လုပ်ငန်းရှင်တွေကတရုတ်လုပ်ငန်းရှင်တွေကိုတဆင့်ပြန်ခါပြီးလုပ်ငန်းမကျဆင်းအောင်လဲပတ်ခဲ့တာပါအခုလာမယ့်ခရီးသွားရာသီမှာခရီးသွားတွေတိုးလာဖို့မျှော်လင့်ထားလို့ခရီးသွားလုပ်ငန်းစီမံခန့်ခွဲမှုတွေကိုအစိုးရကစောင့်ရပေးတဲ့ကြောင်းမြန်မာနိုင်ငံခရီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတက်လွင်တို့က VOA ကိုပြောပါတယ
် Tourism Management Strategic Plan ကိုကျွန်တော်တို့ပြီးခဲ့တဲ့3နှစ်ဒီ UNESCO ကproposal လုပ်ခဲ့ကျွန်တော်တို့ဥဆောင်ဆွေးနွေးရတာပါ hotel သင်းနဲ့ကျွန်တော်တို့ခီးသွားသင်းနဲ့ဘုရားဌာနတွေနဲ့ UNESCO ကပညာရှင်တွေနဲ့ရောဥဆောင်ပြီးတော့ကျွန်တော်တို့ဆွေးနွေးခဲ့တယ်ပကံအခြေအနေပြန်ကောင်းလာမှာပါအဲ့ဒါတွေလည်းဒါဒီရင်းဒီပါအကုန်လုံးပေါ့အာရုံစိုက်လာတော့မယ်ဟို tourism management plan ညာနဲ့ပတ်သက်တဲ့ destination ကိုဘယ်လို manage လုပ်ရမလဲဆိုတာအရေးကြီးသွားပြီပေါ့နော်ဒါကိုကျွန်တော်ကစေတနာတွေသူ့ရဲ့ SOP တိုင်း standardization လုပ်ဖို့ပဲအရေးကြီးပါတယ်
ပစားပိုင်းချန်နိုင်ငံဘာကူမြို့မှာလုပ်နေတဲ့ UNESCO ရဲ့53ချိန်မြောက်ကမ္ဘာ့အမွေနှစ်ကော်မတီအစည်းအဝေးမှာပုဂံမျိုးဟောင်းရှင်ကျင်းမှုနယ်မြေကိုကမ္ဘာ့အမွေနှစ်စာရင်းဝင်ကြေညာခဲ့တာပါ2014ဇွန်လ22ရက်ကကာတာနိုင်ငံဒိုဟာမြို့မှာလုပ်တဲ့38ချိန်မြောက် UNESCO အစည်းအဝေးမှာဟန်လင်းဘေတနိုတရီခစ်တေရာပြူမျိုးဟောင်း3ခုကကမ္ဘာ့အမွေနှစ်ဖြစ်သတ်မှတ်ခံရပါတယ်ပုဂံကတော့ဒုတိယမြောက်ပါရခိုင်ဒေသကမြောက်ဦးတွက်လည်းသက်ဆိုင်ရာကကျူးပန်းနေပြီးလက်နက်ကိုင်အေအေဖွဲ့နဲ့တိုက်ပွဲတွေကြားမှာထိခိုက်ပျက်စီးမှုတွေကြီးကြီးမားမားရှိလာမှာကိုအများစုကစိုးရိမ်နေကြပါတယ်
။ကုစောထက်တင်ပြတော်တာပါရှင်။အခုတော့နိုင်ငံတကာသတင်းတပုတ်ဖက်ဆက်ရအောင်ပါ။စီးပွားရေးလုံးလို့ကောင်းတဲ့နေရာတစ်ခုအဖြစ်ဟောင်ကောင်ကိုရှုမြင်ထားကြတာကြားပါပြီ။တရုတ်နဲ့နှိဆက်ပြီးတော့တနင်္ဂနွေစနစ်တစ်ခုမူဝါဒရဲ့အကျိုးကြောင့်စီးပွားရေးလှုပ်လှမှုကိုပို့ပြီးတော့ကျယ်ပြန့်စေတာပါ။ဒါပေမဲ့လည်းတရုတ်အစိုးရကဟောင်ကောင်ပေါ်ပို့ပြီးတော့ထိန်းချုပ်လာတာနဲ့အမျှတီကုံသတင်းကြော်စုံမှုအပေါ်ထိခိုက်မဲ့အန္တရာယ်လည်းရှိနေပါတယ်။ VOA သတင်းထောက် Bill Galloway သတင်းကိုမှတ်တင်ရထက်ကပြောပြထားပါတယ်
။ Britain Colony House ဟောင်ကောင်ကျွန်းကို1998ခုနှစ်မှာတရုတ်ထံလွှဲပြောင်းပေးခဲ့ပြီးနောက်ပိုင်းမကြခင်ကဖြစ်ခဲ့တဲ့နိုင်ငံရေးအကြမ်းဖက်မှုကအဆိုးရွားဆုံးဖြစ်ခဲ့ပါတယ်။ဟောင်ကောင်နဲ့တရုတ်ကြားကွဲပြားချမ်းသာမှုတွေကိုဖယ်ရှားပစ်လိုက်နိုင်တဲ့တရားခံလွှဲပြောင်းရေးဥပဒေကြမ်းကိုဆန္ဒပြသူတွေဒေါသထွက်ခဲ့ကြတာပါ။တည်ငြိမ်တဲ့နိုင်ငံတကာဗန္ဒာရေးဗဟိုကျမ်းမာတစ်ခုအဖြစ်ဟောင်ကောင်ရဲ့ဂုဏ်သတင်းကျော်စိုးမှုပျက်စီးသွားဖို့ဒီမသေးချာမရေရာမှုတွေကချင်းချောက်နေပါတယ်။အမေရိကန်ကုန်သည်ကြီးများအသင်းကTara Joseph ကအခုလိုပြောပါတယ
် People view Hong Kong as a special place.
Hong Kong ကိုလူတွေကထူးခြားတဲ့ဒေသတစ်ခုဖြစ်နေရှုမြင်ကြပါတယ်။ဒီမှာငွေကြေးရင်းနှီးမြှုပ်နှံထားမယ်ဆိုရင်ခိုင်မာမှုရှိတယ်။ဒီမှာစီးပွားရေးလုပ်ရင်တေချာပေါက်ပုံစံတစ်ခုကိုမျှော်လင့်ထားတာပါ။တနင်္ဂနွေစနစ်နှစ်မျိုးဖြစ်ပြီးတော့ Hong Kong နဲ့တရုတ်ကြား၊ကွဲပြားချက်တွေမှေးမိန်သွားနိုင်တယ်ဆိုတဲ့ရှုမြင်ချက်အတွက်တော့တချို့လူတွေကတကယ့်ကိုစိုးရိမ်နေကြပါတယ်။
တရားခံလွှဲပြောင်းရေးအဆိုပြုချက်ကိုဆိုင်းငံ့လိုက်ပေမဲ့လို့လဲကွန်မြူနတီပါတီအုပ်ချုပ်မှုအောက်မှာအပြောင်းလဲတွေရှိလာနိုင်တဲ့အပေါ်စီးပွားရေးလုပ်ငန်းတွေရဲ့စိုးရိမ်ချက်တွေကတော့ရပ်တန့်မသွားပါဘူး။ဟောင်ကောင်ကရှေ့နေတူဖြစ်တဲ့အင်ဂျယ်ဟောင်းကအခုလိုပြောပါတယ်
။ When they make their 5 year or 10 year plan, they may
take 9 years စီမံကိန်းဒါမှမဟုတ်10 years စီမံကိန်းချကြတဲ့အခါဒီကိစ္စကိုလည်းထည့်သွင်းတွက်ချက်လာနိုင်ပါတယ်။နောက်သူတို့ရဲ့အရင်းအမြစ်တွေကိုတခြားဒေသတွေမှာထားဖို့လဲစဉ်းစားလာနိုင်ပါတယ်။ဘာမှတရားမှုမရှိဘူးလို့ကျမမထင်ပါဘူး
။အခုချိန်မှာတော့နိုင်ငံခြားကုမ္ပဏီတွေထွက်ခွာဖို့ပြင်ဆင်နေတာမရှိသေးပါဘူး။ Steve Bickers and Associates က Steve Bickers ကတော့အခုလိုပြောပါတယ
်။
ဟောင်ကောင်မှာအခြေစိုက်တဲ့ American ကုမ္ပဏီကထောင်နဲ့ချီမရှိရင်တောင်ယာနဲ့ချီရှိပါတယ်။ဒါ့အပြင်အနောက်နိုင်ငံတွေကကုမ္ပဏီတွေလည်းရှိပါတယ်။သူတို့ပြောင်းရွှေ့မဲ့အခြေအနေမတွေ့ပင်မဲ့စိုးရိမ်နေကြတာတွေတော့တွေ့ရပါတယ
်။2049ခုနှစ်ကိုချင်းကပ်လာချိန်မှာဒီစိုးရိမ်ချက်တွေကပိုတိုးလာမဲ့အနေအထားရှိပါတယ်။အဲ့ဒီအချိန်ရောက်ရင်တရုတ်ကဟောင်ကောင်ကိုအပြည့်အဝထိန်းချုပ်ဖို့ရှိနေတာပါ။ဒါပေမဲ့လည်းဒီမတိုင်ခင်မှာဘာတွေဖြစ်လာနိုင်မလဲဆိုတဲ့အပေါ်မှာစိုးရိမ်ချက်တွေလည်းရှိနေပါတယ်။ဟောင်ကောင်ကရှိနေKevin Lam ကအခုလိုပြောပါတယ
် Even if it's just the status quo being sensible recognize
အခုလက်ရှိအခြေအနေမှာကိုပဲဟောင်ကောင်ဟာတရုတ်ပြည်မကြီးနဲ့မတူဘူးဆိုတာကိုလက်တွေ့ကြအသိအမှတ်ပြုထားနိုင်တော့အခြေအနေတွေအပေါ်စိတ်ပျက်စရာမလိုတော့ပါဘူ
းပွင့်လင်းတဲ့ဆိုပြီးအသိအမှတ်ပြုထားတဲ့ဟောင်ကောင်ကျွန်းအပေါ်တရုတ်ဖက်ကဘလောက်ထိဖိအားပေးပြီးပြောင်းလဲဖို့ရည်ရွယ်ထားတယ်လဲဆိုတဲ့အပေါ်မှာတော့အများကြီးမူတည်နေပါတယ်
မတင်ကြီးထိုင်တင်ပြတော်တာပါရှင်။ VOA American အစံရဲ့တနင်္လာနေ့ညပိုင်းအစီအစဉ်လေးကိုည10နာရီအထိလိုင်းဒိုမီတာ24 25 30နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အသံလွှင့်နေပါတယ်။ကျွန်တော်တို့ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်နိုင်တယ်လို့ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနာဆက်နိုင်ကြပါလိမ့်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 9 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညနာဆင်ရမယ့်အစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊တက်တက်ရောင်သတင်းလောင်းနဲ့ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုကြားကြမှာပါ။ဒီတစ်ပတ်သူကြုံယုံကြည်ရအစီအစဉ်မှာကြားရမှာကတော
့စီးပွားရေးတိုးတက်ဖို့ဆိုရင်အဓိကအရေးကြီးဆုံးအခန်းကဏ္ဍမှာပါဝင်ရမယ့်လူတွေက entrepreneur လို့ခေါ်တဲ့စုံဦးတည်ဆောင်တဲ့သူတွေပါဒီလိုမျိုး entrepreneur လို့ခေါ်တဲ့စုံဦးတည်ဆောင်တဲ့သူတွေကိုကျွန်တ
ော် American နိုင်ငံ Hunter College မှာပညာစီပွားရင်းစာပေနဲ့ပညာရေးဘုဒ္ဓတာတွေမျှဝေနေတဲ့ကိုကျော်ထွန်းရဲ့ယုံကြည်ချက်တွေကိုတော့နောက်ပိုင်းမှာအပြည့်ဆုံးတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်နိုင်ငံတကာဈေးနှုန်းနဲ့ညှိပြီးတော့လက်စင်မီတာခါရီဈေးတက်လိုက်ပေမဲ့နိုင်ငံတကာကပေးနေတဲ့ဝန်ဆောင်မှုမျိုးမပေးနိုင်တာဟာစားသုံးသူအခွင့်အရေးကိုကာကွယ်မပေးတာဖြစ်တယ်လို့မြန်မာနိုင်ငံစားသုံးသူအခွင့်အရေးကာကွယ်ရေးအဖွဲ့ဥက္ကဋ္ဌဥပအုပ်ခိုင်ကပြောဆိုပါတယ်။စားသုံးသူအခွင့်အရေးနဲ့ပတ်သက်ပြီးတော့အာဏာပိုင်မြေဖက်ကအခုထက်ပိုးပြီးတော့ဆောင်ရွက်ဖို့လဲတိုက်တွန်းပါတယ်။ဒီသတင်းမှာစီးပွားရေးကဏ္ဍမှာမှတ်သိထိုက်ကတင်ပြထားပါတယ်ရှင်။
မာဒီမာလူကြီးဆောင်းရတော့တန်း90ကျော်ရှိတဲ့အဲမှာစားသုံးမှုအခွင့်အရေးကိုတကယ်ပြည့်ပြည့်စုံစုံနားလည်တဲ့လူကြီးရဲ့တသိန်းတော်မှမပြည့်ခြင်းလို့ပြောရမှာပေါ့နော်အဲ့လိုပြောရမယ်အဲ့တော့ကျွန်တော်ဆိုလိုချင်တာတော့ဒီနိုင်ငံမှာစားသုံးမှုအခွင့်အရေးကိုကာကွယ်ဖို့အတွက်ကိုယ်အခွင့်အရေးဘာတွေရှိတယ်ဆိုတာကိုအားမလဲတဲ့လူကများနေတယ်လို့ကျွန်တော်ပြောချင်ပါတယ
်။ဆိုတော့စားသုံးသူအနေနဲ့နစ်နာပါတယ်လို့ပြောလာတဲ့အခြေအနေမှာကောဝန်ဆောင်မှုပေးတဲ့သူတွေဘက်ကရောနောက်တစ်ခါထုတ်လို့ရောင်းချသူတွေဆိုတော့ဘယ်သူမှတာဝန်ရှိတယ်ဆိုတော့တတ်တတ်မှတ်မှတ်ပိုင်းခြားချက်မျိုးရောဆရာတို့တွေ့ရပါသလားရှင်
။ကျွန်တော်တို့နိုင်ငံဒီတာဝန်ယူမှုတာဝန်ခံမှုအ ਨੇ ဆုံးနိုင်ငံတာဝန်ယူမှုတာဝန်ခံမှုမရှိဆုံးနိုင်ငံလို့ကျွန်တော်တို့ပြောရမယ်ပေါ့နော်။ဒီဒီအစားအသောက်တွေလူသုံးကုန်ပြည်ကြီးတွေဆိုတာမပြောနဲ့ဒီ service for ဝန်ဆောင်မှုတွေမှာဟုတ်လားဝန်ဆောင်မှုပေးတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်ကိုယ်တော်ဒီဝန်ဆောင်မှုကိုရယူတဲ့စားသုံးလူတွေကရောဒီဒီပေါ့နော်ကျွန်တော်တို့ဒီစားသုံးတွေအခွင့်အရေးကိုနားမလဲကြအောင်နားမလဲကြတဲ့အခါကျတော့ပြောမယ်ဆိုရင်ဒီဝန်ဆောင်မှုပေးတဲ့ဆိုတဲ့နေရာမှာဒီဒီဒီအပြင်လုပ်ငန်းရှင်တွေဥပဒေကကုမ္ပဏီတွေမှာလေတယ်မကဘူးအစိုးရတာဝန်ယူထားတဲ့ဌာနဆိုင်ရာတွေကဝန်ဆောင်မှုပေးတာတွေလည်းရှိနေတယ်အဲ့တော့ဥပမာဒါစီရင်သာရေးကော်မတီတို့လိုမျိုးဟာနောက်ဆုံးကျွန်တော်တို့ဒီ EDC တို့လိုမျိုးဝန်ဆောင်မှုပေးတဲ့ဒါပုဂ္ဂိုလ်တွေလည်းဒါပေမဲ့သူတို့ကိုယ်တိုင်ကကိုယ်ကတောင်းနားမလဲပြောလို့ဆိုလို့ရှိရင်တော့ဒီအုပ်ချုပ်နေတဲ့အစိုးရရဲ့တော်တော်များများကိုယ်တိုင်ကိုယ်ကစားသုံးမှုအခွင့်အရေးဆိုတာကိုနားမလည်တာတွေကခက်နေတယ်ပေါ့နော်ဥပမာအခုမိသားကဈေးတက်တယ်ဟဲ့လားမိသားကနိုင်ငံတကာနဲ့ဆန်နှုံးနဲ့အညီဈေးတက်ဖို့ပဲတည်တယ်ဟဲ့လားနိုင်ငံတကာကဘယ်လိုဝင်ဆောင်မှုပေးတယ်ကိုယ်လည်းဘယ်လိုဝင်ဆောင်မှုပေးရမလဲဆိုတာကိုသူတို့နားမလည်ဘူးအဲအဲ့ဒါတွေကခက်နေတယ်နောက်ကျွန်တော်တို့ပြင်စားသုံးတဲ့နေရာမှာလူတွေကစားသုံးမှုအခွင့်အရေးကအစားအသောက်လောက်ပဲလို့မှတ်ယူနေကြတဲ့လူတွေလည်းများတယ်
ဟိုအရင်ကတည်းကဆိုင်ပို့ပြီးတော့လူတွေရဲ့အတန်တွေကပိုများလာဒီအချိန်မှာရောအနာပိုင်ကြီးဘက်ကစားသုံးသူအခွင့်အရေးကိုကာကွယ်ပေးရမယ်ဆိုတော့အသည့်မျိုးပွင့်လင်းလာမှုမျိုးတာဝန်ယူမှုမျိုးရောဆရာတို့တွေ့ရပါသလားရှင
်ကျွန်တော်တို့ရဲ့အဖွဲ့အစည်းတွေကဒါပြောမယ်ဆိုကျွန်တော်တို့နိုင်ငံမှာကျွန်တော်တို့အတင်းဒါဒီစားသုံးမှုတွေကဥပဒေတန်းတော်လိုမပေါ်ခင်နဲ့ကျွန်တော်တို့ပမာဆုံးစပြီးတော့နိုင်ငံမှာဒီဒီဒီ consumer rights ဆိုတဲ့ကောင်ကိုစပြီးတော့ပြည်သူတွေရဲ့နားတွေမျက်စိတွေစနေတဲ့ရပ်တဲ့အဖွဲ့အစည်းတစ်ခုပေါ့နော်အဲ့တော့ အဲ့ဒါကြောင့်ဝင်လို့လေဒါအစိုးရကနောက်ကနေဟိုတိုက်လုပ်ကြတာပေါ့ပြောမယ်ဆိုလို့ချင်းတော့သူစကားချင်းတော့ဘာလို့လို့လုပ်ရမှာမသိဘူးအဲ့ဒါကျွန်တော်တို့လုပ်တာတွေလိုက်လုပ်ရင်းလိုက်ကြတော့ဟိုဒါတော့ကောင်းတော့ဟိုကောင်းတော့အတူခိုးချင်းတာပဲကျွန်တော်တို့ကကြိုးကြိုးပါတယ်ဟုတ်လားဒါပေမဲ့ထက်နေတာကျွန်တော်တို့နိုင်ငံကတစ်သက်လုံးဟိုအာဏာရှင်တက်အောင်လာလူဒီကောင်းမှားတဲ့လို60လာနေလာတဲ့အခါကျတော့ဟန်ပြလုပ်ခဲ့တာတွေကများတယ်ဗျဟုတ်လားဒီဒီဤသူကိုဌာနဆိုင်ရာတွေအနေနဲ့ဤသူကိုခွင့်ဆောင်ပေးရမယ်ဟုတ်လားဤသူရဲ့ဌာနစားပန်းတွေသူတို့ဤသူမျက်နှာမဝင်မယ်ဆိုတာကိုမသိဘူးဟုတ်ပြောမယ်ဆိုလို့ရှိရင်တော့ဟန်ပြလုပ်ခဲ့တာတွေကများတဲ့အင်ပါလာတဲ့အသားကျနေတဲ့နိုင်ငံဆိုတော့ခုကျင်ကြီးတော့ခံရပဲကျွန်တော်တို့ကတွေ့နေရတယ်တကယ်ဖြစ်ဖြစ်ရရောက်စားသုံးသူကာကွယ်ပြီးနေတဲ့ဟိုအမျိုးကျွန်တော်တို့မတွေ့ရသေးဘူးဗျာအဲ့လားထွက်လာတဲ့စားသုံးသူကာကွယ်ရေးဥပဒေကိုနိုင်ကိုကလည်းစားသုံးသူကိုအဲ့လားပြေဝကာကွယ်မပေးနိုင်သေးဘူးမပေးနိုင်သေးတဲ့အချိန်လုံးချင်းဒီကာကွယ်ပေးတဲ့ဥပဒေပုံမှန်တွေကပါနေသေးတယ်ပေါ့နော်ကျွန်တော်တို့လည်းအာကံကြတာပဲသမတ်စီစာဖို့လွတ်တော်လေးစာဖို့အဲဒီနဲ့တိတ်ပြီးတော့ထူးကြခဲ့ပြီအဲ့ဒါကိုစားသုံးရဲ့အခွင့်အရေးလေးလူချင်းတဲ့ကိုတက်ရောက်နေတယ
်အဲ့တော့ဒီစားသုံးသူအခွင့်အရေးကာကွယ်ပေးမှုအပိုင်းမှာရောအစိုးရဘက်ကဒါဟာအရေးကြီးတယ်လို့ခံယူတဲ့အနေအထားမျိုးတွေ့ရပါသလား
အဲ့တော့ကျွန်တော်လုံးဝမတွေ့ရဘူးဒီကစိုးရတဲ့ဆန်ကအစိုးရဝိုင်းကိုလိုက်ကွယ်ဒီစားသုံးအခွင့်အရေးကဘလောက်အရေးကြီးတယ်ဆိုတာကိုတို့နားမလဲတာဟိုတွေ့နေရတယ်နားမလဲတဲ့အတွက်လေဒီဒီဘက်ကိုစိတ်မဝင်စားဘူးအစိုးရဘက်ကစိတ်မဝင်စားဘူးဟဲ့လားအဲစိတ်မဝင်စားတဲ့အတွက်ဟိုစားသုံးသူအကောင်ပဲသေးတဲ့လုပ်ငန်းဟိုတိတိကျကျအောင်မလုပ်နိုင်တာလို့ပဲကျွန်တော်တို့ကတော့မြင်တယ်လေစိတ်မဝင်စားလို့ဆိုတဲ့နေရာမှာဘာလို့စိတ်မဝင်စားလဲဆိုတော့ဒီအစိုးရကိုနိုင်ကစားသုံးသူတွင်ရေးတွေဟာဘလောက်အရေးကြီးရဲ့ဆိုတော့နားမလဲလို့အဲ့မင်းကလာလို့ပဲကျွန်တော်တို့ကပြန်ပြီးတော့ဒါလူကြီးချင်းလုပ်လို့ရတယ်ပေါ့နော
်ဒီစားသုံးသူအခွင့်အရေးဟာဘယ်လောက်အရေးကြီးပါတယ်လို့ဆရာတို့ဟိုတိုက်တွန်းချင်ပါတယ်အဲ
ကျွန်တော်တို့ကပြောမယ်လို့ဆိုရင်တော့ဒီစားသုံးသူပေါ့နော် consumer ဆိုတော့စားသုံး consumer ဆိုတော့နိုင်ငံတော်သမ္မတအနေနဲ့ရှာပြီးဒီစားသုံးအနေဆုံးခလာကျွန်တော်တို့ခေါင်းရက်ကျတို့ဖေးတယ်ခလာအမေငယ်လူကံကအကုန်လုံးကစားသုံးသူပဲဟုတ်လားအဲ့ဒါကိုနောက်စားသုံးသူရဲ့အခြေအနေကဤသူအားလုံးကစားသုံးသူပဲအဲ့ဒီစားသုံးသူဆိုင်ရာစားသုံးသူခွင့်ရေးရှိတယ်ဆိုတာကအထုတ်တဲ့နိုင်ငံတော်မှာအထုတ်တဲ့လူကြီးတိုင်းကိုယ်တိုင်ကိုယ်ကပြီးလို့လို့တယ်ပေါ့နော်ပြီးလို့လို့ကျွန်တော်တို့ကလွတ်တော်မှာလဲကျွန်တော်တို့ဒါစားသုံးသူအခွင့်အရေးနဲ့ပတ်သက်လို့ကျွန်တော်တို့ဥပဒေချင်းကိုရေးရတဲ့အချိန်အဲ့ဒါဒီတော့နေရာသဘောထားကွဲလဲတာမျိုးတွေဖြစ်တဲ့အချိန်မှာလည်းကျွန်တော်တို့ကအစမ်းကဥပဒေစံကော်မတီရောနိုင်ငံတော်သမ္မတစီရောဘာလို့အရေးကြီးတယ်ဆိုတော့ကျွန်တော်တို့စာရီလည်းပို့ပါမယ်။ဒါပေမဲ့ခုနပြောသလိုဒီလိုလိုတိုင်းကိုကဒါကိုဘယ်လိုပြောမလဲအရေးကြီးတယ်လို့မမှတ်ယူရတဲ့အတွက်လည်းဒါကျွန်တော်တို့လုံးစိတ်တော့ကမအောင်ဘူးပေါ့နော်။အဲ့လိုဆိုရင်
မတ်တင်ကြီးထိုက်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာပါရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ
်ညီမနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ရာဇဝတ်မှုတွေအပေါ်ရဲတပ်ဖွဲ့ရဲ့ကင်တွဲပုံနဲ့ပတ်သက်လို့မေကွန်ထုတ်စရာတွေအများအပြားရှိနေပါတယ်အထူးသဖြင့်မကြာသေးခင်ကနေပြည်တော်မှာဖြစ်သွားတဲ့ဗစ်တိုးရီးယားလေးရဲ့တက်ငယ်မရိမှုအပါအဝင်တခြားမရိမှုတွေအပေါ်ရက်တပ်ဖွဲ့ရဲ့ကင်တွယ်ဖြည့်ရှင်းပုံပေါ်မေကွန်ထုတ်စရာတွေအများအပြားရှိနေတာကြောင့်ပြည်သူကြားရက်တပ်ဖွဲ့ပေါ်ယုံကြည်မှုတွေပိုပြီးတော့ရော့ကျလာစေပါတယ်မြန်မာနိုင်ငံရက်တပ်ဖွဲ့ရဲ့ရာဇဝတ်မှုတွေအပေါ်ကင်တွယ်ဖြည့်ရှင်းပုံအကြောင်းအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0932283854ဖြစ်ပါတယ်ဒါရဲ့ပါဝင်ဆွေးနွေးနိုင်သူတွေအနေနဲ့အီးမေးလ်နဲ့ဖြစ်စေ Facebook စာမျက်နှာဖြစ်စေ ကိုဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါလဲ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်နော
်။မနက်ခင်းအင်္ဂါနေ့ည9:00နာရီတိုင်းလေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်မှာကိုသွားလေရတဲသွားနားဆိုင်နဲ့ကမ္ဘာပထမဆုံးသချင်းဆက်ဖြစ်တဲ့ Sony ကုမ္ပဏီထုတ် Walkman ပေါ်လာအနှစ်40ပြည့်သွားပါပြီ1990ပြည့်နှစ်ပိုင်းမှာစိတ်ကိုလူသုံးများကြောကြားခဲ့တဲ့ Walkman ဆက်တွေကမ္ဘာတစ်ပွားမှာတန်400ထက်မနည်းရောင်းချခဲ့ရပါတယ်လူတွေသချင်းနားထောင်တဲ့ပုံစံကိုပြောင်းလဲစေခဲ့တဲ့ Walkman သချင်းဆက်တွေအကြောင်းမဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်
ကဲလူငယ်တွေကိုလေ walkman လို့ပြောရင်ဘာမှန်းတော့သိကြပါတော့မလားမသိဘူးနော်ကိုသားညုံ
ဟုတ်ပါဗျာကက်ဆက်ခွေထည့်နားထောင်နေဆက်လို့ပြောလို့ရှိရင်ပိုတော့မှစိုးဦးမယ်ကက်ဆက်ခွေဆိုတာဘာလဲလို့ပြန်ပြီးကြမယ်ထင်တယ်မဆွေမမွေ
အခုခေတ်ကတခြင်းဆက်တကူးတကမလို့တော့တဲ့ခေတ်ရောက်နေတာကိုလက်ကင် smartphone ရှိရင်ဖုန်းထဲကတခြင်း playlist ရဲ့ twin ထားတဲ့တခြင်းတွေနားထောင်မလားဒါမှမဟုတ်လဲ online ကနေပြီးတော့ dial stream လို့နားထောင်မလားရွေးချယ်နိုင်တဲ့ LAN တွေမျိုးစုံရှိနေပြီကိုဒါမဲ့ဒီကနေ့တခြင်းကိုကိုရောက်ရနေရမှာအချိန်မရွေးနားထောင်နိုင်ဖို့လမ်းဖွင့်ပေးခဲ့တာက Sony ကုမ္ပဏီထုတ်တဲ့ Walkman လို့ပြောရင်ရတယ်။ Sony ကပထမဆုံး Walkman ကိုစာရောင်းခဲ့တာအခုဆိုရင်အနှစ်40ပြည့်သွားပြီရှင့
်။ TPS L2 အမျိုးအစား Walkman ကို1999ခုနှစ်မှာပထမဆုံးစာရောင်းခဲ့တော့တခြင်းကိုပုံစံတစ်နဲ့နားထောင်လို့ရတဲ့ဆက်ဆိုပြီးတော့ကဘာထွားမှာတိတ်ကိုကြော်ကြခဲ့တာဗျ။Sony ကုမ္ပဏီတီထောင်တဲ့ Masaru Ibuka ကသူခီးသွားနေတဲ့တခြင်းနားထောင်မှု Sony Recorder ဆက်ကြီးယူသွားရင်းကနေပေါ့ပါပါတည်သွားလို့ရတဲ့ဆက်လေးဖန်တီးဖို့ဆိုပြီးတော့အကြံရခဲ့တာတဲ့အဲဒီကနေ Sony Designer Norio Oga ကကိုနဲ့မကွာတည်သွားနိုင်မဲ့တခြင်းနားထောင်ဆက်လေးကိုဒီဇိုင်းထွင်ခဲ့တာ
TPS L2 ဆက်ကိုတလုံးကိုဒေါ်လာ150နဲ့လွန်ခဲ့တဲ့အနှစ်40တုန်းကစရောင်းခဲ့တာရှင်အစတော့က Walkman လို့မခေါ်သေးဘူးပထမတော့ကတော့ America မှာ Sound About လို့ခေါ်တဲ့ British မှာတော့ Stowaway လို့ပြောကြတယ်1980ပြည့်နှစ်ပိုင်းတွေရောက်လာချိန်မှာတော့ဒီလက်တဖွားစာလောက်ပဲရှိတဲ့ Sony တခြင်းဆက်တွေကိုအတော်လူသုံးများနေပြီ1982ခုနှစ်မှာထွက်ခဲ့တဲ့ Walkman 2ကတော့အင်မတန်ကိုအောင်မြင်လူကြိုက်များခဲ့တဲ့ Walkman တစ်ခုပဲမြန်မာနိုင်ငံမှာလည်းအဲ့ချိန်တုန်းကဒီနိုင်ငံသားနဲ့ဆက်အသွယ်ရှိသူတချို့စသုံးကြတယ်အဲ့ခေတ်တုန်းကတော့မြန်မာနိုင်ငံမှာပတ်စံရှိသူတိုင်းဝယ်လို့မရတဲ့ခေတ်လေWalkman အမကပရိသတ်တယောက်ဖြစ်တဲ့ကိုထွန်းလင်းအောင်ကသူတို့စနားထောင်တော့ဆိုလို့ရှိရင်ဒီ Walkman တစ်ချက်တက်ပြီးတော့လမ်းလျှောက်သွားလို့ရှိရင်နားမကြားတဲ့သူလားဘာကြောင်တာလဲဆိုပြီးတော့မှအစအနောက်တောင်ခံရတယ်လို့ပြောပြတယ်လေ
။ဒါပုံတော့ဘူးမသိနေကြည့်သေးဘူး။အရင်ကချုပ်ကြည့်ရတာအဲ့တော့သူကျန်တဲ့ဘဝလေးဖြစ်နေတာပေါ့။ကိုမကြက်တာတောင်းနေသေးရနောက်ကလည်းမကြားရနောက်တာပေါ့။နားလေးမကြားဘူး။ဒါမျိုးဖြစ်တာစကားများအဲ့ချုပ်ပြီးတော့ဒီဘဝမှာတော့အသေးဆုံးဆိုကျန်တူရစလုံးကသူကျုံးနေတာကအော်တဲနီတက်ကြည့်တော့နော်ဝိုင်းရကြတော့သူကနံပါတ်တင်တော့မဟုတ်တော့ဘူးသုံးတာတော့ကို walkman ကိုတောက်ရောက်အများကြီးသုံးရတာအများကြီးမှတော့များတယ်နောက်ကြဲမှာအဲဒီ Sony မဟုတ်တာဆိုရင် Samsung သုံးဘူးသေးတယ်နောက်ပိုင်းက equalizer လေးကြီးတော့ပါလာတယ်အဲ walkman ပေါ့
ကိုထွန်းလေးအောင်က1982ခုနှစ်မှာဒီ Walkman 2ကနေစပြီးတော့1998ခုနှစ်လောက်အထိကို Walkman မျိုးစုံကိုဆွဆွဲမြဲမြဲနားထောင်နေသူပါကိုတယောက်တည်းတီးတက်နားထောင်နိုင်တဲ့တခြင်းဆက်ဖြစ်လို့ကြိုက်ကြတဲ့သူတွေမှာသူလဲပါတာပ
ါဒီကတော့အဲ့ဒါကိုကိုကြိုက်တဲ့အချိန်နားထောင်ရလေ point line နားထောင်ရတဲ့ဒီရှိတယ်အဲ့ဒါကြိုက်ကြလေးကိုလူငယ်ဆိုချင်းရနေကြိုက်တာကိုနောက်အချိန်နေရာမျိုးကိုကြိုက် point line လမ်းကြောင်းနေနဲ့နားထောင်ရတာမျိုးကြိုက်တာပေါ့တော့ဘူးမှကိုနားထောင်နေတာသူများလဲမနောက်ပြန်လို့ရှိတယ်ကျိုးလေးရတော့အနေပါပါပဲအဲ့ဒီမျိုးပေါ့စာပေါ်အဲ့ဒီကြိုက်တဲ့ point အကြောချွေးနေမိရောပေါ်လေမိုင်းမှာအကြောဝယ်လို့ original ဟာဝယ်လို့မရဘူးပေါ်အဲ့ဒီအဲ့လိုမျိုးပေါ့အဲ့နည်းနည်းခွာကြရဲဟောကျိုးဒီဖြစ်ခွာကျိုးကောင်းနေမကောင်းတော့ပြန်လဲမကြက်ကအစ်ဝယ်ဖို့အတော်ရှာရတယ်အဲ့ဖြစ်တာကျိုးမရှိတော့ဘူးရမလားအရင်လုပ်တွေပဲရှိအဲ့မှာချုံပြီးအစ်ရဖို့တော့လောက်ရတာပေါ့အဲ့လိုမျိုးဆိုရှိတယ်
ပထမဆုံးပေါ်တဲ့ walkman တွေမှာနှစ်ချက်ထိုးနိုင်တဲ့အပေါက်ကနှစ်ခုပါတယ်ရှင်။နှစ်ချက်နှစ်ခုနဲ့လူနှစ်ယောက်တစ်ပြိုင်တည်းနားထောင်လို့ရအောင်လုပ်ပေးထားတာ။နောက် Sony walkman နှစ်ချက်တွေမှာမိုက်ခရိုဖုန်းလည်းပါတယ်။အတန်သွင်းနိုင်ဖို့တော့မဟုတ်ဘူး။နှစ်ချက်တက်ပြီးတော့သချင်းနားထောင်နေတဲ့လူနှစ်ယောက်နှစ်ချက်မဖြုတ်ဖဲနဲ့အပြန်အလှန်စကားပြောနိုင်ကြဖို့လေ
။1980ပြည့်လေပိုင်းလောက်တုန်းကအမေရိကမှာကျမကြီးလက်စားလေ့ကျင့်ခန်းလုပ်ကြတဲ့ခစ်တခစ်ဖြစ်လိုက်သေးရဲ့ဗျ။အီရိုဘစ်တွေခစ်စားတဲ့အချိန်ပေါ့။အဲ့ချိန်မှာ Sony walkman တွေကပိုတော်မှရည်ပန်းစားခဲ့တယ်။အဲ့တုန်းကလေ့ကျင့်ခန်းလုပ်တဲ့သူတိုင်း Sony Walkman ရှိရမယ်ဆိုတာမျိုးတော်မှဖြစ်ခဲ့တာ
Walkman ဆက်တွေဘယ်လောက်တောင်ကြော်ကြားခဲ့လဲဆိုရင်1986ခုနှစ်မှာ Walkman ဆိုတဲ့စကားလုံးကို Oxford အပြီးရနဲ့မှာဖော်ပြတဲ့အထီးကိုကြော်ကြားခဲ့တာကိုသားညုံရ။ရုပ်ရှင်ကားရီမှာဆိုလဲဒီ Walkman နားထောင်တဲ့အခန်းမျိုးကိုတော့တကူးတကထည့်ရိုက်ကြတယ်။1990တုန်းက Julia Roberts တရုတ်ဆောင်တဲ့ Pretty Woman ရုပ်ရှင်ထဲမှာဆိုရင် Julia Roberts ကဒီရေချိုးကန်ထဲမှာ Walkman နားထောင်နေတဲ့အခန်းကိုအခုအချိန်အထိအဲ့ဒီရုပ်ရှင်ပြန်ကြည့်ရင်သတိထားမိတယ်။
အရင်တုန်းကအဲ့လောက်တော့မှခက်စားခဲ့ပြီးအစ်စ်အစ်တွေပေါ်လာတော့အခုဆိုလို့ရှိရင် Walkman ဆိုတာဘယ်လိုမျိုးလဲဆိုပြီးတော့ Google မှာပြန်ရှာကြည့်တဲ့သူတွေတော့မှရှိတယ်ဗျ။
Sony ကုမ္ပဏီကကက်ဆက်ခွေနားထောင်တဲ့ Walkman ကိုစတင်ခဲ့ပြီးတော့1984ခုနှစ်မှာတော့ဒီ CD ထည့်ပြီးနားထောင်လို့ရတဲ့ Discman ကိုပထမဆုံးထွင်တယ်လေ။အဲဒီကနေပြီးတော့မှ Mini Disc နားထောင်လို့ရတဲ့ MD Walkman ကိုထွင်တယ်။နောက်မှာတော့ဒီ MP3 player တွေထွက်လာတယ်လေ။အရင်တော့ကအိမ်မှာရှိတဲ့တခြင်းဆက်ရှိမှတခြင်းနားထောင်ရတာကနေပြီးတော့ကိုယ်နဲ့မကွာယူသွားနိုင်တဲ့တခြင်းဆက်မျိုး Sony ကစတင်ခဲ့ပေမဲ့အဲ့ဒီ Walkman ဆက်တွေကိုဒီကနေ့မှမသုံးကြတော့တာနဲ့ပတ်သက်လို့ Portable Sound ပြလိုက်က Director John Cannonball ကအခုလိုသုံးသပ်ပြပါတယ
် There were many factors that led to the demise of the Walkman one of which was cassette tapes themselves became sort of obsolete
Walkman တွေကမရှိတော့တဲ့အကြောင်းအချက်တော်တော်များများရှိပါတယ်ဒီနေ့ဒီ Walkman ဆိုတာရှိနေသေးပေမဲ့လူသုံးနည်းလာတဲ့အကြောင်းတွေကအများကြီးပါတစ်ချက်ကတော့ကက်ဆက်ခွေတွေမသုံးကြတော့တာပါ CD စပေါ်လာခဲ့ကကက်ဆက်ခွေတွေကိုတိတ်မသုံးကြတော့ပါဘူးဒါပေမဲ့လုံးဝမသုံးဖို့ဖြစ်လာတဲ့အကြောင်းကတော့ iPod ပါဒီပညာတွေတိုးတက်လာတာနဲ့အများသချင်းတွေကို digital အသွင်ပြောင်းပြီးနားထောင်တဲ့ပုံစံနဲ့ပြောင်းလာပါတယ်တွိုင်းလာရင်ကက်ဆက်ခွေနဲ့သချင်းနားထောင်တာကတိတ်အဆင်မပြေဘူးလို့မြင်လာကြပါတယ
်အခုဆိုရင်သချင်းဆက်နဲ့သချင်းနားထောင်တာထက် smartphone ရှိလို့ရှိရင် online ကနေ live streaming လုပ်နားထောင်လို့ရတယ်ဆိုတာမျိုးတွေဖြစ်လာပြီဆိုတော့iPod တွေ MP3 player တွေကတုံးတဲ့လူနည်းလာပြီမဟုတ်လားမဆင်မြတ်မော
ဘလို့ပဲဖြစ်ဖြစ်လွန်ခဲ့တဲ့အနှစ်40တုန်းကစပေါ်ခဲ့တဲ့ဒီ Sony ရဲ့ Walkman ဆက်တွေကြောင့်ပဲတခြင်းကိုဘယ်အချိန်ဘယ်နေရာမှာမဆိုနားထောင်နိုင်တဲ့ဆိုတဲ့အယူအဆစဖြစ်လာခဲ့တာပါဒါကြောင့်ကက်ဆက်ခွေထက်တခြင်းနားထောင်တဲ့ Walkman ဆက်တွေကဒီကနေ့ခေတ်မှာတိတ်ပြီးရေပန်းမစားတော့ပေမဲ့သူကစသွားခဲ့တဲ့ဒီသွားလျာမှာတခြင်းနားထောင်နိုင်ရမယ်ဆိုတဲ့အလေးအထားကတော့သမိုင်းတင်ကြံရစ်ပါတယ်ရှင်
မဆုံမြတ်မော်နဲ့ကိုသားညို့တို့တင်ဆက်လိုက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုကြားခဲ့ရပါရှင်။အခုတော့အပတ်စဉ်တင်ဆက်နေကြတက်တန်ရောင်သတင်းလွှာကဏ္ဍပါ။အနုပညာလောကကထူးခြားတဲ့သတင်းတူတူထွားထွားတွေကိုမအေးသနာကျော်ကစူးစီးတင်ပြထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ဗန်ဒူချစ်သူတွေအတွက်ရုပ်တရည်အန်အော်တက်တဲ့နဲ့ပျော်ရှင်မှုကိုပေးခဲ့တဲ့အဆိုတော် Taylor Swift နောက်ပြီးတော့သူထုတ်လိုက်တဲ့သတင်းအတွက်ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုပြောပြပေးသွားပါမယ
Which was an incredible rumor. I really want to believe it's true.
Namejo American pop star Taylor Swift ka LGBT le nu chit tu re twe tamai mat tai niya de khu phit de Stonewall Inn go zon la le ga jo bro che nya ma tha be yauti ye yauk twa ke pi lo a long an a tin twa phyet pi pe daw ba yi pye tak ka nen nen le be shi bi me le tu ne min na Jesse Tyler Ferguson no ga Taylor Swift ရဲ့နာမည်ကျော် Shake It Off တခြင်းနဲ့ဖြော်ပြသွားပါမယ
်။ The absolute honor to be here at the Stonewall Inn. Thank you for being so wonderful. So fun dancing with you. Happy Pride Month. Thanks so much.
အဲ Stonewall Inn ဟာလွန်ခဲ့တဲ့1950မှာလိန်တူချစ်သူခွင့်ရေးလှုပ်ရှားမှုစတင်ပြီးတော့1969အထိကျော်ဖြစ်ခဲ့တဲ့နေရာဖြစ်ပါတယ်။တစ်ချိန်တည်းလိုမှာပဲ Taylor Swift ထုတ်လိုက်တာသတင်းခုနှစ်ပတ်ပဲရှိသေးတယ်။မီဆိုတဲ့တခြင်းတစ်ပုတ်တည်းတေးတပြားအတွက် Taylor ကသူ့ဖာသူဂုံယူနေရကနေသူက Pride ဓာတ်ရိုက်သေးပဲပြန်ဆိုရရင်တော့ဂုံယူမှုပဲဖြစ်ပါတယ်။ဒါပေမဲ့ဒီနေရာမှာ Pride ဆိုတာကကိုယ်ဘယ်သူလဲဆိုတာအမှန်တိုင်းသိမြင်ပြီးတော့ကိုယ့်ဖာကိုဂုံယူပါဆိုတဲ့စကားလုံးကိုယူထားတဲ့Pride လိန်တူချစ်သူတွေရဲ့လှုပ်ရှားမှုကိုဆုလိုပါတယ်။ဒီနေရာမှာ Taylor Swift က Pride လှုပ်ရှားမှုအတွက်ရည်ညွှန်းပြီးတော့ You need to calm down ဆိုတဲ့သတင်းထုတ်လိုက်ပါတယ်။အမုန်းတရားကိုဟောရင်တည်းကစန့်ကျင်လာခဲ့တဲ့ Taylor Swift ကအဲ့လိုသတင်းမျိုးတွေအများနဲ့ track ခဲ့ပြီးတော့ဒီတစ်ခေါက်တော့သူ့ကိုမုန်းတဲ့သူတွေကိုပြန်ပက်တဲ့ကိုယ်ပိုင်ခံစားချက်မျိုးတွေမကပဲနဲ့လိန်တူချစ်သူတွေကိုမုန်းတဲ့သူတွေကပြန်ပြီးပြောထားတဲ့သတင်းကိုထုတ်လိုက်တာဖြစ်ပါတယ်။Must have taken all night
just need to take several seats and then try to restore the peace and control your urges to scream about all the people you hate. Your shade never made anybody like
you. You are somebody that I don't know. Shame to be so much more motivated. ဒါမဲ့ရှင်ကကျွန်မကိုပြစ်မှတ်ထားပြီးတိုက်ခိုင်းနေတယ်။သူရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ထားပါ යි ။သူရဲ့တချင်းစာသားကဘာကိုပြောတာလဲဆိုတာတိတိကျကျအတိတ်ပဲပေါ့ချဘူးဆိုရင်တော့ကိုယ့်ဘာကိုဖုံးကွယ်ထားရင်လေကိုကလိန်လူချစ်သူဘွားကနေပြောင်းသွားတာမဟုတ်ပါဘူးလို့နောက်ပိုင်းမှာတဲ့တဲ့ကိုရေးထားပါ යි ။ဒီတချင်းတွေဗီဒီယိုကတော့ဇွန်လ18ရက်နေ့ကပဲထွက်လာခဲ့ပြီးတော့သူကတချင်းကိုအရင်နှားထောင်ပြီးတော့မှဗီဒီယိုကိုကြည့်စေခြင်းပါ යි လို့ရေးထားပါ යි ။တချင်းထွက်ပြီးတော့ခုနှစ်ပတ်ကြာတော့မှဗီဒီယိုကိုထုတ်လိုက်တာပါ။ဒီဗီဒီယိုကိုကြည့်ရတာမှာဆောင်ရကျုံနှက်ပါလိမ့်မယ်ဗီဒီယိုထဲမှာပြထားတာတွေကလည်းများတော့နှစ်ခုကိုတီးကြစီခံစားကြည့်စေချင်ပါလေလို့ Taylor Swift ကပြောသွားပါတယ်ရှင
် Hey y'all friends I gotta tell you something
အောင်တင်လာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်လာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်ငွေတွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Take it on the side and bright red.
ကြားခဲ့ကြရတာကတော့အနုပညာလောကကထူခြားတဲ့သတင်းတွေကိုမအီတနာကျော်စူးစီးတင်ပြထားတဲ့တတန်ယောင်သတင်းလောကနာပါအခုဆက်ပြီးတင်ပြတော့မှာကတော့သူယုံကြည်ရကနာပါဒီတစ်ပတ်မှာတော့အမေရိကန်နိုင်ငံနယူးယောက်ပြည်နယ် Hunter College မှာပညာစီပူရင်းစာဖတ်သူတွေအတွက်စာပေနဲ့ပညာရေးဘူသူတာတွေမျှဝေနေတဲ့ကိုကျော်ချောင်းကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြထားပါတယ်မမောဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
VOA ရဲ့သူယုံကြည်ရာအစီအစဉ်မှာကျွန်တော်ပါဝင်ဝင်ရလို့ကျွန်တော်ကျေးဇူးတင်ပါတယ်ကျွန်တော်က VOA ကိုငငယ်လေးရနေပြီးတော့နားထောင်ခဲ့တာပါကျွန်တော်အခုဒီအစီအစဉ်မှာကျွန်တော်ဘာလို့စာရေးဒါလဲဆိုတဲ့အကြောင်းကိုပြောချင်ပါတယ်ကျွန်တော်ကအခုကြော်ထွန်းဆိုတဲ့ fiction နဲ့ Facebook ပေါ်မှာစာရေးနေပါတယ်ကျွန်တော်ဘာလို့စာရေးရလဲဆိုတဲ့ယုံကြည်ချက်လေးတွေကိုကျွန်တော်ပြောချင်ပါတယ်ပထမဆုံးကျွန်တော်ရေးရတဲ့ရည်ရွယ်ချက်ကတော့အကြီးမားဆုံးရည်ရွယ်ချက်ကတော့မြန်မာနိုင်ငံစီးပွားရေးတိုးတက်ဖို့ပါကျွန်တော်ယုံကြည်တဲ့အရာတစ်ခုကတော့ knowledge is power အဟုတုတကပါပါလို့ကျွန်တော်ယုံကြည်ပါတယ်အဟုတုတတွေပေါ်ညာလာရင်ကဘာကြီးကိုကြည်တာလုံးဝကြောင်းနဲ့သွားလိမ့်မယ်အငင်းချေဖို့လိုပါလေစာပို့ဖတ်နေပို့တိလေပို့ညင်နေပါအဟုတုတတွေအညာရေးရှိလာလို့စာတွေဖတ်လာလို့ဆိုရင်ကဘာကြီးကအကျယ်ကြီးပါဆိုတာကိုတွေ့တာလိမ့်မယ်နောက်တစ်ခုကျွန်တော်ယုံကြည်တာကကျွန်တော်ကနေပြီးတော့မြန်မာနိုင်ငံကိုစီးပွားရေးအရင်တိုးတက်စေချင်တယ်။အရင်ကလည်းဒီ interview အစပိုင်းမှာကျွန်တော်ပြောထားပါတယ်။ဒီအကက်ဒီလိုမျိုးစီးပွားရေးတိုးတက်ဖို့ဆိုရင်အဓိကအရေးကြီးဆုံးအခန်းကဏ္ဍမှာပါဝင်ရမယ့်လူတွေက entrepreneur လို့ခေါ်တဲ့စုံဦးတည်ထွင်တဲ့သူတွေပါ။ဒီလိုမျိုး entrepreneur လို့ခေါ်တဲ့စုံဦးတည်ထွင်တဲ့သူတွေကိုကျွန်တော်သိတဲ့အသုံးချလို့ရတဲ့ပညာတွေကိုကျွန်တော်ညှပ်ဝေချင်ပါတယ်။ဥပမာ customer service လို့ခေါ်တဲ့ဒီဖောက်တယ်တွေကိုတိတိချာချာဝန်ဆောင်မှုပေးမှုနောက်ပြီးတော့ကုမ္ပဏီတစ်ခုကိုလုပ်တဲ့ခါမှာငွေရှာဖို့ဆိုတာထက်တကယ်ကိုကြီးမားတဲ့ရည်မှန်းချက်ရှိတာပေါ့နော်အဲ့လိုမျိုးဟာတွေကိုကျွန်တော်ကဒီအမေရိကန်မှာ Good to Great ဆိုတဲ့စာအုပ်ကိုရေးတဲ့ Jim Collins ကနေသင်ယူခဲ့ပါတယ်ဒီလိုအကြောင်းအရာတွေကိုကျွန်တော်ကနေပြီးတော့မျှဝေချင်ပါတယ်နောက်ဒီ Customer Service ကိုတိတိချာချာကောင်းကောင်းလုပ်ရင်ထောက်တယ်တွေဘက်ကနေပြီးတော့ကုမ္ပဏီကိုညင်တာတွေပါကြောင်းနေသွားပါတယ်အဲ့လိုမျိုးအတွေ့အကြုံလည်းကျွန်တော်ကနေပြီးတော့ Delivering Happinessစာပို့ဆိုတဲ့ဒီ New York Top Seller Saudi ရနေပြီးတော့ဖတ်ပြီးတော့ကျွန်တော်အတွေ့အကြုံရလာပါဒီလိုမျိုးအသိပညာတွေကိုကျွန်တော်ညှောက်ဝေချင်ပါကျွန်တော်ကလေ့လာသင်ယူတာကိုအရင်ယုံကြည်ပါတယ်ပို့ပြီးတော့လေ့လာသင်ယူနေပို့ပြီးတော့ကောင်းမယ်လို့ကျွန်တော်ယုံကြည်ပါတယ် Warren Buffett ကတနေ့ကိုစာရင်းလာ900ဖတ်ပါလို့သူပြောဦးပါတယ်သူပြောတဲ့အချိန်ကျွန်တော်အရင်တော့ကတမိုင်းစာအုပ်တွေကိုတနေ့ကိုစာရင်းလာ900ဖတ်ဖို့ကျွန်တော်ကြိုးစားခဲ့ပါတယ်ဒါပေမဲ့အရင်များလို့ကျွန်တော်အခုတော့ပြန်လျှော့လိုက်ပါတယ်အဲ့တော့အဲ့လိုမျိုးတမိုင်းစာအုပ်ကိုပေါ့နော်တနည်းကိုစာရွက်အရွက်900ဖတ်ဖို့ကျွန်တော်စူးစမ်းခဲ့တဲ့အချိန်တုန်းကကျွန်တော်အထွေးတစ်ခုရခဲ့တယ်။ဒါလေးဆိုတော့ ပို့ပြီးတော့တင်ယူလာတဲ့အခါမှာပို့ပြီးတော့အငင်းကျလာလိမ့်မယ်အငင်းကျလာတဲ့အခါမှာကိုဘွားရွေးချယ်ချက်နဲ့စုံဖြည့်တာတွေကကြောင်းနေလာလိမ့်မယ်အကောင့်ပါကိုပို့ပြီးတော့ကြောင်းနေလာလိမ့်မယ်သူတို့ကဒီလိုလုပ်လို့တိုးတက်တယ်ငါတို့ကလည်းဒီလိုလုပ်ရင်တိုးတက်မှာပဲအတွေးခေါ်လေကျွန်တော်ကြောင်းနေလာတယ်အဲ့တော့မြန်မာနိုင်ငံမှာ entrepreneur အများကြီးပေါက်ပွားလာနေခြင်း ਨੇ ကြီးလူတွေကဒီ entrepreneur တွေဖွင့်လိုက်တဲ့စီးပွားရေးလုပ်ငန်းတစ်တွေကြောင့်အလုပ်ရတော့သူတို့ဘဝရဲ့စားဝတ်နေရတည်လဲလာတယ်နောက်ပြီးတော့ဒီစီးပွားရေးအသက်တွေ startup တွေအများကြီးမြန်မာနိုင်ငံမှာပေါက်ဖွားလာရင်မြန်မာနိုင်ငံရဲ့ GDP ရတဲ့ညှင့်လာလိမ့်မယ်အဲ့လိုဆိုရင်ကျွန်တော်မြန်မာနိုင်ငံကအတိုင်းအတာတစ်ခုထိစီးပွားရေးတိုးတက်လာလိမ့်မယ်ပြည်သူတွေကလည်းစားဝတ်နေရတာလိမ့်မယ်ဒီလိုလုပ်ဖို့အတွက်ကျွန်တော်အခုချိန်မှာကျွန်တော်လုပ်နိုင်တာတော့စားပဲရေးနိုင်ပါတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်အခုစားရေးနေတာပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူတင်ဆက်ထားတဲ့သူယုံကြည်ရအပတ်စဉ်ကဏ္ဍကိုထုတ်လင်းပေးလိုက်တာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လင်းချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့ဆိုင်ပါတယ်။
VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိစာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမိနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါအောင်။
အီရန်အနေနဲ့ယူရိုနီယံတန့်စင်ကွင်းဘလောက်ပမာဏရှိတယ်ဆိုတဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ပါကန့်သတ်ချက်ထက်ကျော်လွန်တန့်စင်လိုက်နိုင်ပြီလို့အီရန်နျူကလ িয়ার အေဂျင်စီကဒီကနေ့ပြောကြားလိုက်ပါတယ်။အီရန်ရဲ့ယူရိုနီယံတန့်စင်ရဲ့ပမာဏဟာ 4.5 ခန့်နှုန်းရှိသွားပြီဖြစ်တာကြောင့်ဒါဟာနိုင်ငံတကာကတတ်မှတ်ထားတဲ့3.6 ခန့်နှုန်းသာတန့်စင်ခွင့်ရှိတယ်ဆိုတဲ့လက်ရှိကန့်သတ်ချက်ကိုကျော်လွန်သွားတာဖြစ်ပါတယ်။ဂရိပါလီမန်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ New Democratic Party ခေါင်းဆောင်ကီရီယာကော့စ်မစ်ဆိုတာကီစာဝန်ကြီးချုပ်အဖြစ်ဒီကနေ့ကျန်းသစ္စာကျင်းဆိုပါတယ်။ကျန်းကျင်းပွဲအပြီးမှာယာရုကဆင်ပေမဲ့ဝန်ကြီးချုပ်ဟောင်းအလက်စီစီပရတ်စ်ကိုဝန်ကြီးချုပ်ရုံးမှာတွားရောက်တွေ့ဆုံခဲ့ပါတယ်။ဒီနေ့ကနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလော်ဝဲဝါဒီဝန်ကြီးချုပ်အလက်စီစီပရတ်စ်ကို Conservative အတိုက်ခံခေါင်းဆောင်မစ်ဆိုတာကီစ်ကအပြတ်အသတ်အနိုင်ရခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု Harvard တက္ကသိုလ်ပွဲရအသက်52နှစ်အရွယ်မစ်ဆိုတာကီစ်ရဲ့ New Democracy Party ကအမှတ်300ရှိတဲ့ဂရိပါလီမန်မှာအမှတ်နေရာ158နေရာနဲ့အများစုအနိုင်ရခဲ့တာဖြစ်ပါတယ်။ကွန်ဂိုတပုံခေါင်းဆောင်ဟောင်းဘော့စကိုတကန်းတာအနေနဲ့သူ့ပေါ်တင်ထားတဲ့ဆီယာဇွန်းနဲ့လူသားမျိုးနွယ်ဆန့်ကျင်တဲ့ပြစ်မှုဆက်ရှိမှုမှာအပြစ်ရှိကြောင်းနိုင်ငံတကာယာဇဝတ်ခွန်ရုံးကဒီကနေ့စီရင်ချက်ချမှတ်လိုက်ပါတယ်။သူ့အနေနဲ့လူသက်ပြီးယာဇဝတ်မှုကျူးလွန်ခဲ့ခြင်းမရှိကြောင်းဂျာတာပရိနေကတဟိတ်မျိုးမှာပြုလုပ်တဲ့ကြားနာစစ်ဆေးမှုအတွင်ဘော့စကိုတကန်းတာကပြန်လည်ထွက်ဆိုခဲ့ပါတယ်။ကိုရီးယားနိုင်ငံကပူပေါင်းရေးလုပ်ငန်းတွေကိုမြောက်ကိုရီးယားမှာရတပ်ပန်နေပြီးလှုပ်ဆောင်သွားဖို့အတွက်တောင်ကိုရီးယားနိုင်ငံသားတဦးမြောက်ကိုရီးယားဘက်ကိုထွက်ပြေးသွားကြောင်းမြောက်ကိုရီးယားအစိုးရပိုင်းမီဒီယာမှာဖော်ပြထားပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကိုစောဝင်းလိုက်တင်ပြတော့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကမှစုံမဖြစ်ပြီးအတန်ဖန်အင်ဂျင်နာကတော့ Rob McLean ဖြစ်ပါတယ်။ View American အစံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံနှုန်းချင်းမနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ပတ်သက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။Thank you.
This program has come to you from the Voice of America, Washington.